to the Voice of America in Burmese.
မင်္ဂလာညချမ်းမှာတော်ရရှိများရှင် VOA American တန်ကနေ2022ခုနှစ်မေလ26ရက်ကြာသပတေးနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00ကနေ10:00အထိစတင်ထုတ်လွှင့်ပေးနေပါပြီ။ Line Tomita 31 32နဲ့58တို့ကနေဓာတ်ရိုက်နားဆင်နိုင်တယ်လို့ရုပ်သံကပါရှုစားနိုင်ကြပါပြီရှင်။ဒီကနေ့ညအတွက်အစီအစဉ်မှုကကျွန်မစုမော်ပါရှင်။
ကျွန်မကတော့ဆုမြတ်ပါပါရှင်။ဒီနေ့ညအတွက်စီစဉ်တွေသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးမှာပါ။ Texas ပြည်နယ် Uvalde မြို့ကဒီမူလာရန်ကျောင်းကိုပြစ်ခတ်ခဲ့တဲ့ဆယ်ကျော်တဲ့တနမတ်သမားဟာပြစ်ခတ်မှုမလုပ်ခင်လေးမှာပဲဒီသူပြစ်ခတ်မဲ့အကြောင်းလူမှုကွန်ရက်ပေါ်မှာတီးတဲ့ message ရေးသားခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူးကပြောပါရတယ်။တရုတ်နိုင်ငံအပေါ် American ပြည်ထောင်စုထားရှိတဲ့မဟာဗျူဟာနဲ့ပတ်သက်တဲ့မေးခွန်းကို American နိုင်ငံသားရဲ့ဝန်ကြီး Anthony Blinken အခုပဲပြောကြားနေပါရတယ်။မြန်မာနိုင်ငံထဲမှာငွေပေးချေမှုကိစ္စအလုံးကိုစံငွေနဲ့သာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်ပါတယ်ဒီလိုသတင်းတွေကိုကိုဝင်းမင်းနဲ့အတူကြီးညာပေးဖို့ရှိပါတယ်ရှင
်ဟုတ်ကဲ့ပါရှင်ဒီလိုမျိုးထိတန်းရောက်သတင်းတွေကိုမကြခင်မှာနားဆင်ရဖို့ရှိသလိုကြာသပတေးနေ့ညရဲ့နောက်ဆုံးရသတင်းပေးဖို့ချက်ထဲမှာတော့မြန်မာနိုင်ငံတဝန်းမှာမြို့ကြီးတွေမှာ73စီကိုခွဲတန်းနဲ့ရောင်းပေးနေပါတယ်ဒါကြောင့်လက်လီဆိုင်အများအပြားပိတ်ထားရသလို73စီပြက်လက်မှုတွေလည်းဖြစ်နေပါတယ်
ဘူရအတိုင်းတော်တော်များများတော့92 95ဆိုမရှိဘူးပြောရဲဝင်သွားရတယ်မရပါဘူးခဏအကျော်အားလို့ပြောတာ
ရန်ကုန်မြို့ရဲ့အငှားရင်မောင်းမြအတင်းကကိုပါကြီးပြောပြခဲ့တာပါဒီသတင်းနောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်။ခံကောတောင်ပိုင်းမြစ်တာဆေဘောက PDF တပ်ဖွဲ့တွေကိုစစ်ကောင်စီကလေကြောင်းနဲ့တိုက်ခိုက်နေပါတယ်။ KNI တိုင်းမင်ငံကောင်စီကတော့တရုတ်နိုင်ငံသား4ဦးပါဝင်24ဦးကိုပြန်လွှတ်ပေးပါတယ်။ဒီလိုမျိုးနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုရင်ဆုံးကတော့နောက်ဆုံးရသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်
။ Texas ပြည်နယ် Uvalde မြို့ကမူလာရန်ကလေးငယ်16ယောက်နဲ့ဆရာမ2ယောက်ကိုပြစ်တက်ခဲ့တဲ့ဆဲကျော်တက်တနတ်သမားဟာပြစ်ခတ်မှုမလုပ်ခင်လေးမှာမူလာရန်ကြောင့်ကြောင့်ကိုသွားပြီးပြစ်ခတ်မှုအဲဆိုတဲ့အကြောင်းကိုလူမှုကွန်ရက်ပေါ်မှာတီးတက် message ရေးသားခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါတယ
် Only information that was known in advance was posted by the government on Facebook approximately 30 minutes before reaching the school
တနတ်သမားဆာဗာဒေါ်ရာမော့စ်ကျောင်းကိုဝင်မပစ်ခင်မိနစ်30လောက်အလိုမှာသူ့အဖွားကိုတွားပစ်မယ်လို့ Facebook ပေါ်မှာအရေးရေးသားခဲ့တဲ့အကြောင်းအုပ်ချုပ်ရေးမှူးကပြောပါတယ်။မကြခင်မှာပဲအဖွားကိုပစ်ခတ်တယ်လို့လူမှုကွန်ရက်မှာထပ်ပြီးတော့ရေးပါတယ်။အဲဒီနောက်မှာပဲဒီမူလာရန်ကျောင်းတစ်ကျောင်းကိုတွားပြီးတော့ပစ်ခတ်တော့မယ်လို့တနတ်သမားက Facebook မှာရေးသားခဲ့ပါတယ်။အဲဒီရေးသားချိန်နဲ့ကျောင်းမှာဝင်ပစ်ခတ်ချိန်15မိနစ်တောင်မချားဘူးလို့အုပ်ချုပ်ရေးမှူးကပြောပါတယ်။အခုလို Texas အုပ်ချုပ်ရေးမှူး Greg Abbott ပြောတဲ့ရေးသားမှုတွေကတယောက်ကနေတယောက်ကိုတီးတန့်ပို့တဲ့ message တွေဖြစ်ပြီးတော့ခြေခွဲစရာပြစ်ခတ်မှုဖြစ်ပြီးမှစုံစမ်းတွေ့ရှိတာဖြစ်တယ်လို့ Facebook မိခင်ကုမ္ပဏီဖြစ်တဲ့ Meta ရဲ့ပြောခွင့်ရသူ Andy Stone က Twitter လူမှုကွန်ရက်ပေါ်မှာရေးသားပါတယ်။အသက်66နှစ်အရွယ်အဖွားရဲ့မျက်နှာကိုတနတ်သမားပြစ်ခတ်ခဲ့ပေမဲ့အဖွားအသက်မသေးပဲဆေးရုံမှာပြင်းထန်တဲ့ဒဏ်ရာနဲ့ကုသမှုခံယူနေပါတယ်။အထက်တန်းကျောင်းကနေနှုတ်ထွက်ထားတဲ့အသက်18နှစ်အရွယ်ဆာဗာဒိုရာမော့စ်ဟာစိတ်ကျန်းမာရေးပြဿနာကြောင့် Rob မူလာရန်ကျောင်းကိုအင်္ဂါနေ့ကသွားရောက်ပြစ်ခတ်တာလို့အုပ်ချုပ်ရေးမှူးကပြောပါတယ်ဒါပေမဲ့သူ့ရဲ့စိတ်ကျန်းမာရေးပြဿနာရှိရဲဆိုတဲ့ဆေးမှတ်တမ်းအထောက်အထားတွေတော့မတွေ့ရဘူးလို့အုပ်ချုပ်ရေးမှူး Airport ကပြောပြပါတယ်အမေရိကန်ပြည်ထောင်စုမှသက်သက်ရောင်းချမှုတွေကိုကန့်သက်ချက်တစ်တွေချမှတ်ချိန်တက်ပြီလို့သမ္မတဂျိုးဘိုင်ဒန်ကပုတ်ထူးနေတုန်းကပြောကြားခဲ့ပါတယ်သမ္မတဘိုင်ဒန်နဲ့သမ္မတကတော်ဂျိုးဘိုင်ဒန်တို့လာမယ့်ရက်ပိုင်းအတွင်း Texas ပြည်နယ်ကိုသွားရောက်ပြီးတော့ကျန်းရစ်သူမိသားစုတွေကိုအားပေးနှစ်သိမ့်မယ်လို့ပြောကြားခဲ့ပါတယ်ရှင်
ယူကရိန်းဟာကမ္ဘာလွတ်လပ်မှုအတွက်သောကျက်ဖြစ်လာနေပြီလို့ယူကရိန်းမျိုးတော်ဝန်ကဒီနေ့ပြောလိုက်ပါတယ်။ရုရှားထိကျုံမှုကိုယူကရိန်းမှာမရက်တန့်ပြနေရင်တခြားနိုင်ငံတွေကိုဆက်လာလိမ့်မယ်။ဒီအသေးပဲမရှိတဲ့စစ်ပွဲနဲ့ရင်ဆိုင်နေရတဲ့ယူကရိန်းကိုအားလုံးဝိုင်းကူပေးကြပါလို့ Kiev မျိုးတော်ဝန်ကတောင်းဆိုလိုက်ပါတယ်။ကမ္ဘာစီးပွားရေးညီလာခံကြီးမှာမေကွန်ပြည်ထောင်စု Kiev မျိုးတော်ဝန် Vitaly Klitschko ကအခုလိုပြောခဲ့တာအပြင်ယူကရိန်းဟာဘယ်သူ့ကိုမှအန္တရာယ်မပေးတဲ့ငြိမ်းချမ်းတဲ့နိုင်ငံလည်းဖြစ်တယ်လို့ဆိုခဲ့ပါတယ်။ဒါအပြင်လူခွင့်ရေးသတင်းလလခွင့်နဲ့ဒီမိုကရေစီစံနှုန်းတွေကိုအလေးထားတဲ့ဥရောပသမ္မဂရဲ့မိသားစုဝင်ဖြစ်ချင်ခဲ့တဲ့နိုင်ငံလည်းဖြစ်တယ်လို့မြို့တော်ဝန်ကလစ်စကိုကစွစ်ဇာလန်နိုင်ငံဒါဗိုးစ်မှာလုပ်တဲ့ကမ္ဘာစီးပွားရေးညီလာခံမှာဆက်ပြောခဲ့ပါတယ်။ယူကရိန်းမြို့တော်ဝန်ကဆက်ပြီးရုရှားအစိုးရအနေနဲ့ဆိုဗီယက်ယူနီယံဟောင်းကိုပြန်ထူထောင်လိုချင်တာသာဖြစ်တာမို့ယူကရိန်းကိုသိမ်းဖို့လုပ်နေတာတဲ့တင်ရပ်သွားမှာတော့မဟုတ်ဘူးလို့ထောက်ပြခဲ့ပါတယ်။ ဒါကြောင့်ယူကရိန်းမိသားစုတွေနဲ့ကလေးတွေကိုကာကွယ်ပေးနေရတာတွေမဟုတ်တော့ဘူးအခုစီဝေးတက်ရောက်လာသူအားလုံးကိုပါအကာအကွယ်ပေးနေရတာဖြစ်တယ်ဘာလို့လဲဆိုတော့ဘုံစံပိုးတွေအတူရှိချလိုက်ပါလို့ကလစ်ကိုကဆက်ပြောခဲ့ပါတယ်ခင်ဗျ
တရုတ်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုထားရှိတဲ့မဟာဗျူဟာနဲ့ပတ်သက်တဲ့မိန့်ခွန်းကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်အခုအတန်းတွင်နေတဲ့အချိန်မှာပဲဝါရှင်တန်မြို့တော်မှာပြောကြားနေပါဗျ။တရုတ်အပေါ်ဘိုင်ဒန်အစိုးရရဲ့မဟာဗျူဟာတွေကိုအသေးစိတ်ပြောကြားတဲ့မိန့်ခွန်းဖြစ်ပါတယ်။တရုတ်နိုင်ငံနဲ့ဒီသဘောထားမတူညီတဲ့ကိစ္စတွေကိုတတ်တမရေးရဖြည့်ရှင်းနိုင်အောင်တိုးမြှင့်လုပ်သွားမယ်တဲ့ချိန်ထဲမှာတရုတ်နိုင်ငံနဲ့စီးပွားရေး၊ကုန်သွယ်ရေးအရာတာဝန်တိစာရှင်းပြမှာဖြစ်တယ်လို့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကပြောကြားပါဗျ။ကုန်ထုတ်လုပ်ဖြန့်ဖြူးရေးပိုင်းမှာထိခိုက်မှုမရှိအောင်လို့မဟာမိတ်နိုင်ငံတွေနဲ့ပို့ပြီးတော့ပူးပေါင်းဆောင်ရွက်သွားမှာဖြစ်တယ်လို့နောက်ဆယ်နှစ်အတွင်းမှာအရေးကြီးတဲ့အခြေခံစောင့်အုံတွေတိုးတက်ရေးရင်းနှီးမြှုပ်နှံဆောင်ရွက်သွားမယ့်အစီအစဉ်တွေကိုလည်းဝန်ကြီးကပြောကြားမှာဖြစ်ပါတယ်။အမေရိကန်ကတရုတ်အမေရိကန်စီးပွားရေးရောတရုတ်နဲ့ကမ္ဘာစီးပွားရေးကိုပါဖျက်တောက်ဖို့အစီအစဉ်မရှိဘူးဆိုတာကိုလည်းနိုင်ငံခြားရေးဝန်ကြီးကရှင်းရှင်းပြောကြားမှာဖြစ်တယ်လို့ဒီနိုင်ငံခြားရေးဝန်ကြီးဌာနတာဝန်ရှိသူကဒီမိန့်ခွန်းမပြောခင်မှာအစောပိုင်းကပြောကြားထားပါတယ်။တရုတ်နိုင်ငံဆိုင်ရာမဟာဗျူဟာမိန့်ခွန်းကိုမေလ၄ရက်နေ့ကပြောကြားဖို့ဖြစ်ပေမဲ့နိုင်ငံခြားရေးဝန်ကြီးဘလင်ကင်ကိုဗစ်ဖြစ်နေတဲ့အတွက်ဒီကနေ့ကိုရွှေ့ဆိုင်းခဲ့တာဖြစ်ပါတယ်ရှင်
။တရုတ်နိုင်ငံရဲ့ Pacific နိုင်ငံတွေခီးစဉ်စလိုက်ချိန်မှာဩစတြေးလျနိုင်ငံဘက်ကလည်းဒီကျွန်းနိုင်ငံတွေကိုမိဖက်စစ်စစ်ဖြစ်စေရမယ်လို့စီရင်လိုက်ပါတယ်။တရုတ်နိုင်ငံခြားရေးဝန်ကြီးဆော်လမွန်ကျွန်းနိုင်ငံကိုဒီနေ့ရောက်လာချိန်မှာဖီဂျီကျွန်းနိုင်ငံကိုရောက်လာတဲ့ဩစတြေးလျနိုင်ငံခြားရေးဝန်ကြီးကနှောင်ကြိုးမဲ့အကူအညီတွေနဲ့ Pacific နိုင်ငံတွေဘက်ကချီးပြီးဂျန်တူတွဲလုပ်သွားမယ်ငွေကြေးဝန်ထုတ်ဝန်ပို့မဖြစ်เสียဘူးလို့ကတိပြုလိုက်ပါတယ်။ဖီဂျီမှာလုပ်နေတဲ့ Pacific ကျွန်းနိုင်ငံများညီလာခံအဖွဲ့မိန့်ခွန်းပြောရမှာရွေးကောက်ပွဲအနံ့ရ Labor Party အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးသေပန်နီဝေါန်ကဒီနိုင်ငံတွေရဲ့ကာကွယ်ရေးနဲ့ရေချောင်းသွားလာရေးပူးပေါင်းဆောင်ရွက်မှုတွေလည်းနက်နက်ရှိုင်ရှိုင်လှုပ်ဆောင်သွားမယ်လို့ဆက်ပြောခဲ့ပါတယ်။ဒါအပြင်အရေးသွေးရှိတဲ့ရာသီဥတုဒဏ်ခံဆက်သွယ်ရေးအဆောက်အုံတွေကူညီပေးသွားမှာဖြစ်ပြီးရေရှည်ဖွံ့ဖြိုးတိုးတက်ရေးသေချောင်းဖွံ့ဖြိုးရေးကူညီ Australian Dollar 525သန်းကိုလာမယ့်၄နှစ်တွင်ကူညီပေးသွားမယ်လို့ဝန်ကြီးဝေါန်ကဆက်ကြေပေးခဲ့ပါတယ်။အခုလိုအချိန်မှာတရုတ်နိုင်ငံရဲ့ဝန်ကြီးဝန်ရည်အနေနဲ့ Pacific ဆယ်နိုင်ငံခီးအစအဖြစ်ဆော်လမွန်ကျွန်းနိုင်ငံကိုပထမဆုံးရောက်လာပြီးအနောက်နိုင်ငံတွေနဲ့ဆက်ဆံရေးနှိစက်ခဲ့တဲ့ဒီနိုင်ငံတွေမှာစည်ရေးသံတမန်ရေးတွန်းမြင့်မှုကြိုးပမ်းနေပါတယ်။တရုတ်နိုင်ငံရဲ့ဝန်ကြီးရဲ့ဆက်ရကြအခု Pacific နိုင်ငံတွေခီးစဉ်ကိုတုံ့ပြန်တဲ့အနေနဲ့ဒီနိုင်ငံတွေနဲ့လုံခြုံရေးမဟာမိတ်ဖြစ်လာခဲ့တဲ့ Australia ရဲ့ဝန်ကြီးချုပ်တက်ကလည်းသူ့ရဲ့နိုင်ငံခြားရေးဝန်ကြီးသစ်ဝေါန်ကိုအခုလိုစေလွှတ်လိုက်တာလို့သုံးသပ်သူတွေကဆိုနေပါတယ်ခင်ဗျ။
တဲ့ညမယ်မြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိ5မီတာ32 kHz 9383ညနဲ့9383ည5မီတာ51 kHz 5885တို့ပြင်စနစ်တကျမှာ5မီတာ190 kHz 1505ကနေပြထုတ်လွှင့်ပေးနေပါသေးရှင
်ကြာသာရင်းညပြတဲ့နိုင်ငံကသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါသေးရှင်မြန်မာတနိုင်ငံလုံးငွေပေးချေမှုကိစ္စအလုံးကိုကြံ့ငွေနဲ့သာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံသားငွေအစားကြံ့ငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်က VOA မြန်မာပိုင်းကိုအခုလိုပြောပါတယ်
။ဝန်ကြီးဌာနရဲ့လိစာတက်တဲ့အကြောင်းကဝန်ကြီးဌာနရဲ့ကုကဲမှုနဲ့ဆက်ပတ်တဲ့ဒီရဲ့ဤရာအလုံးကိုဆက်ဆက်ဝန်ကြီးဌာနရဲ့တောင်းပြီးတော့အဲ့ဒါလည်းနောက်ဘူးပေါ့နော်။အဲ့နောက်ဘူးအဲ့တည်းဆက်တဲ့အားလုံးပါပါတော့ဝိသနာရေမကောင်းဘူး။ဒီဇိုင်းလေးရှိရှိဟိုတယ်ရှိရှိဟိုတယ်ရှိဟိုတယ်ဆိုင်တော့တော်ဒီကတော့ဒီလေလက်ထုတ်ပေးထားတဲ့စီးပွားသားလို့ပြောလို့လည်းတင်ထုတ်ပေးထားတော့လုပ်ငန်းဒီကျိုးဝင်တော့ပေါ့။အားလုံးတနေရာလုံးပေါ့ကျိုးဝင်ပါတယ်ဒီက
မေလ25ရက်ရက်စွဲနဲ့ဗဟိုဘဏ်ရဲ့ထုတ်ပြန်ချက်မှာလဲနိုင်ငံထဲမှာကုန်ပစ္စည်းနဲ့ဝန်ဆောင်မှုတွေအတွက်ကြားတင်ငွေကိုနိုင်ငံသားငွေနဲ့ပေးချေတဲ့အတွက်နိုင်ငံသားငွေသုံးဆွဲမှုကျေပြန့်လာစေတာနိုင်ငံသားငွေလိုအပ်ချက်မြင့်မားလာစေတာနိုင်ငံသားငွေလဲနှုန်းမတိမငိမ့်ဖြစ်စေနိုင်တာကြောင့်ဝန်ကြီးဌာနတွေအစိုးရအဖွဲ့အစည်းတွေမှာကုန်ပစ္စည်းတွေဝယ်ယူရောင်းချခြင်းဝန်ဆောင်မှုလုပ်ငန်းတွေအတွက်ပေးချေခြင်းဈေးနှုန်းဖော်ပြခြင်းတွေအားလုံးကိုကြံ့ငွေနဲ့သာဆောင်ရွက်ရမယ်လို့ဖော်ပြထားပါတယ်မြန်မာနိုင်ငံမှာကင်းလွတ်ခွင့်ပြုထားတဲ့ကိစ္စကလွဲလို့ဖြည့်ရင်းမှာနေထိုင်သူတွေရဲ့နိုင်ငံသားဝင်ငွေကိုနိုင်ငံသားငွေအရာအဝယ် AD license ရထားတဲ့ဘဏ်တွေမှာနိုင်ငံသားငွေစည်းရင်းဖွင့်ပြီးတရက်အတွင်းမှာမြန်မာကျပ်ငွေနဲ့လဲလှယ်ရမယ်လို့ဗဟိုဘဏ်ကဧပြီလတုန်းကထုတ်ပြန်ထားပါတယ်ဒါကြောင့်ဖြည့်ရင်းမှာသုံးဆွဲပေးချေမှုအလုံးကိုမြန်မာကျပ်ငွေနဲ့သာမဖြစ်မနေသုံးဆွဲရမယ်လို့လည်းထုတ်ပြန်ချက်မှာပြောထားပါတယ် လက်ရှိပြည်တွင်းကဟိုတယ်တွေတချို့စားတောက်ဆိုင်တွေမြန်မာနိုင်ငံမှာလာဖွင့်တဲ့နိုင်ငံသားအပေါင်းတွေအမှတ်တရပစ္စည်းရောင်းတဲ့ဆိုင်တွေနဲ့နိုင်ငံသားတွေနေအိမ်ငှားရမ်းမှုတွေကိုလည်းနိုင်ငံသားငွေနဲ့ပေးချေဆောင်ရွက်နေကြတဲ့အခြေအနေကိုလည်းဗဟိုဘဏ်ထုတ်ပြန်ကြမှာဖော်ပြထားပါတယ်။ဒါကြောင့်ဗဟိုဘဏ်ကဧပြီလ3ရက်နေ့ကထုတ်ပြန်ခဲ့တဲ့အမိန့်ကြော်ညာစာအရပြည်တွင်းသုံးဆွဲပေးချေမှုတွေကိုမြန်မာကျပ်ငွေနဲ့ဆောင်ရွက်ဖို့အတွက်သက်ဆိုင်ရာဝန်ကြီးဌာနတွေတိုင်းနယ်ပြည်နယ်အစိုးရတွေနေပြည်တော်ရန်ကုန်မန္တလေးစီမင်းတာယာရေးကော်မတီတွေကလိုအပ်တယ်လို့ဆောင်ရွက်ပေးဖို့အတွက်ကိုလည်းထုတ်ပြန်ကြထဲမှာပြောထားပါတယ်ရှင်
။တောင်တရုတ်ပင်လယ်ပြင်မှာတရုတ်ရဲ့ရေပိုင်နဲ့ချွတ်ချော်မှုမှန်သမျှရင်ဆိုင်သွားမယ်လို့ဖိလစ်ပိုင်သမ္မတသစ်ဖြစ်လာမယ့်ဖာဒီနန်မာကော့စ်ဂျူနီယာကပြောလိုက်ပါတယ်။ဖိလစ်ပိုင်လွှတ်တော်နှစ်ရပ်ပေါင်းကဘွန်ဘွန်မာကော့စ်ဆိုတဲ့လူတီများတဲ့အာနာရှီယန်ဖာဒီနန်မာကော့စ်ရဲ့သားကိုသမ္မတသစ်ဖြစ်မနေ့ကအတိမတ်ပြုကြေညာပြီးနောက်တနေ့မှာအခုလိုဖိလစ်ပိုင်ချုပ်ချာကိုကာကွယ်သားမယ်လို့ကတိပြုလိုက်တာပါ။ဒါပေမဲ့ဇွန်လ30ရက်နေ့ချာမှာသမ္မတဖြစ်တရားဝင်ယာလူရယူရမှာပါ။မနေ့ကသမ္မတအဖြစ်ရှင်ကြားခံခဲ့ရတဲ့ပွဲမှာတော့အသက်92နှစ်အရွယ်မိခင်အမန်ဒါမာကော့စ်လည်းဘေးကအတူတက်ခဲ့ပါတယ်။အာနာရှင်အောင်မာကော့စ်ကတော့1986ခုနှစ်လူလူဆန္ဒပြပွဲဖြစ်ပြီးစစ်တပ်ကလည်းလူထုဘက်ပါသွားတာကြောင့်အမေရိကန်ကိုထွက်ပြေးခဲ့ရပါတယ်ခင
်ဗျ။ပါကစ္စတန်နိုင်ငံမှာယာရုခန်နေဖယ်ရှားခံရတဲ့ဝန်ကြီးချုပ်ဟောင်းအမရခန်ကဒီကနေ့ကြာသာရင်းနှီးလှုပ်ဖို့စီစဉ်ထားတဲ့ဆန္ဒပြပွဲကိုဖျက်လိုက်ပါတယ်။သူ့ဘော်ထောက်ခံသူတွေနဲ့ရဲတွေကြောင့်လွှတ်တော်စာဦးရှိမှပဋိပက္ခဖြစ်ခဲ့ပြီးတဲ့နောက်ရွေးကောက်ပွဲမလုံမချင်းထိုင်သပိတ်မှောက်မယ်ဆိုတဲ့အစီအစဉ်ကိုဖျက်လိုက်တာပါ6ရက်အတွင်းမှာရွေးကောက်ပွဲလုံးမဲ့ရက်ကိုမကျေနပ်ဘူးဆိုရင်တော့ပြန်လာဆန္ဒပြမယ်လို့အင်မရခန်ကအစ္စလာမဘတ်မြို့တော်မှာပြောကြားခဲ့ပါတယ်။လွှတ်တော်ဖြတ်သိမ်းဖို့ကိုလည်းသူကတောင်းဆိုပါတယ်။ရွေးကောက်ပွဲကျင်းပပေးဖို့တောင်းဆိုတဲ့ဆန္ဒပြပွဲအတွက်နိုင်ငံတော်ဝန်ကသူ့ဘော်ထောက်ခံသူတောင်းတဲ့ချီမြို့တော်ကိုပို့ထုတ်နေတဲ့ကရောက်ရှိစုဝေးနေကြတာပါ။ကားတွေ၊ဘတ်စ်ကားတွေ၊ထရက်ကားတွေနဲ့စုဝေးရောက်လာကြတဲ့ထောက်ခံသူတွေနဲ့အင်မရခန်ကပူးပေါင်းပြီးတော့လွှတ်တော်စာဦးရှိမှညာလုံးပေါက်ဆန္ဒပြခဲ့ပါတယ်။လွှတ်တော်ဝင်းကျင်မှကုန်တက်တာကြီးတွေနဲ့အတားအဆီးလုပ်တာကိုဆန္ဒပြသူတွေကဖယ်ချခဲ့ကြတယ်လို့ရဲတွေနဲ့လည်းထိတ်တိုက်တွေးခဲ့ကြပါတယ်ရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံမှာတော့ဆက်သွယ်ရေးဥပဒေသစ်ပြဋ္ဌာန်းဖို့ပြင်ဆင်နေချိန်မှာလှုပ်လှက်စွာထုတ်ပေါ်ခွင့်ထပ်ဆုံးရှုံးမှာကိုစိုးရိမ်နေကြပါတယ်။ဒီဥပဒေသစ်ထဲမှာသတင်းလှုပ်လှက်ခွင့်ကန့်သတ်ထားတာကြောင့်ဖွဲ့စည်းအုပ်ချုပ်ပုံကိုဆန့်ကျင်နေပြီးထောက်လန်းစောင့်ကြည့်နေတဲ့နိုင်ငံဖြစ်သွားမယ်လို့လက်ဆားမှုစောင့်ကြည့်ရေးပွင့်လင်းမြင်သာမှုအဖွဲ့ကထောက်ပြလိုက်ပါတယ်။ဒီဥပဒေရန်ကိုအစိုးရကနေလွှတ်တော်မှာအတည်မပြုခင်မှာဆက်သွယ်ရေးထိန်းချုပ်မှုကော်မရှင်အင်တာနက်ဝက်ဘ်ဆိုက်မှာတင်ထားပေးခဲ့ရမှာနိုင်ငံရဲ့ညီညွတ်တည်ငြိမ်မှုကာကွယ်ရေးနဲ့လုံခြုံရေးချုပ်ချာအာဏာတွေကိုထိပါတဲ့သတင်းတွေကိုမဖော်ပြရဘူးလို့ကန့်သတ်ထားပါတယ်။ဒီဥပဒေသစ်မတိုင်ခင်လဲတခြားဆက်သွယ်ရေးဥပဒေတွေထုတ်ပြန်ရေးယူခဲ့ရမှာ2018ခုနှစ်ဒီဂျစ်တယ်လုံခြုံရေးဥပဒေနဲ့နိုင်ငံရေးသမားတွေသတင်းထောက်တွေနဲ့သာမန်ပြည်သူတွေထောင်ချခံခဲ့ရတယ်လို့လူ့အခွင့်အရေးအဖွဲ့တွေကထောက်ပြထားပြီးဖြစ်ပါတယ်။ဒါပေမဲ့စာရဲနဲ့ဆက်သွယ်ရေးဝန်ကြီးအခုဆွေးပြထားတဲ့လူမှုဥပဒေဟာလူမှုမီဒီယာတွေမှာအမောတရားဖြန့်ရှင်မှုပါဝင်သတင်းမှားတွေတိုက်ဖြတ်ဖို့ရည်ရွယ်တာပါလို့ VOA ကိုရှင်းပြထားပါတယ်ခင်ဗျ။
မေလ26ရက်နေ့ကြာသာပတင်းညရဲ့နောက်ဆုံးရသတင်းတွေကိုမဆုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့ကြာသာပတင်းညရဲ့ထိတ်တန့်ရောက်သတင်းပေးပို့ချက်တွေနဲ့ဆက်သွယ်မေးမြန်းချက်တွေကိုတင်ပြပေးကြပါမယ်။အရင်ဆုံးတော့နိုင်ငံတော်ဝန်မှ73စီကိုခွဲတန်းနဲ့ရောင်းပေးနေလို့73စီတွေပြက်လက်နေတဲ့အကြောင်းသတင်းကိုနဲ့စကြင်ပါတယ်။73စီတင်သွင်းဖြန့်ဖြူးရေးအသင်းကနေပြီးတော့တော်လောင်ထားတဲ့ဓာတ်ဆီတွေကို C-Bank license ရှိတဲ့ဆိုင်တွေကိုပဲခွဲတန်းချပြီးတော့ရောင်းချပေးနေပါတယ်။ဒါကြောင့်တာမန်လက်လီစီဆိုင်အများအပြားပိတ်ပလိုက်ရပါတယ်။ဒီအချိန်နဲ့ပတ်သက်လို့ရန်ကုန်ကပေးပို့ထားတဲ့သတင်းကိုငင်းချမ်းပြောပြပေးပါရှင်
။မြန်မာနိုင်ငံ73စီတင်သွင်းဖြန့်ဖြူးရေးအသင်းကရောင်းချပေးတဲ့ဓာတ်ဆီကိုခွဲတန်းရတဲ့ဆိုင်တွေမှာဓာတ်ဆီကိုလိုသလောက်ဝယ်လို့ရပေမဲ့ခွဲတန်းမရတဲ့လက်လီဆိုင်အများအပြားကတော့စီးပြတ်ပြီးအယောင်းပိတ်ထားပါတယ်။ရန်ကုန်ကဆိုင်အများစုမှာဓာတ်ဆီဆိုဝယ်လို့မရတော့ဘူးလို့ရန်ကုန်မြို့ရင်းအငှားရင်ပေါင်းများအသင်းကကိုပါကြီးက VOA ကိုပြောပါတယ်
။ဘူးရဲအတိုင်းတော်တော်များများတော့92.95ဆိုမရှိဘူးပြောရဲဝင်သွားရတယ်မရပါဘူးကွာအဲဒါအဲ့လိုပြောတာအဲတကယ်ဒီစရရမယ်လို့ဒီစရရမယ်လို့ဒီစရရမယ်လို့အဲ့လိုပြောတယ်ကျွန်တော်တို့အဲ့လိုပြောလိုက်ကျွန်တော်တို့သွားခဲ့တာခဲ့တာအချိန်မှာဂျုံနဲ့ကျွန်တော်နဲ့ဂျုံနဲ့တိုင်နေပေါ့နော်
မန္တလေးတိုင်းမှာဆိုရင်လဲခွဲတန်းအလုံးလောက်ရတဲ့ဆိုင်ကြီးတွေမှာပဲဓာတ်စီရပြီးတော့ဆိုင်အများစုကပိတ်ထားရတယ်လို့မန္တလေးတိုင်း73စီလက်လီရောင်းချသူများအသင်းဦးကျော်စွာမြင့်ကပြောပါရယ်လက်လီဆိုင်တွေဟာ73စီတင်သွင်းဖြန့်ဖြူးတဲ့လုပ်ငန်းကြီးတွေစီကနေခွဲတန်းမရတော့လို့ပြင်ပမှာဝယ်မယ်ဆိုရင်အစမတန်ပေးဝယ်ရတယ်လို့လူတလောက်ရဖို့လည်းမသေးကြဘူးလို့သူကပြောပါရယ်ခွဲ
လေးမှာလည်းဆိုင်ကြီးလောက်ဆိုရတာယူယူတန်ကုန်လို့လာတယ်အစားအသောက်ရှိတယ်လို့ပြောတယ်။ချိုးဆိုင်ဇွန်လမ်းကဒီ
ရန်ကုန်မန္တလေးနေပြည်တော်ကစီဆိုင်324နှစ်ဆက်လေးဆိုင်ကိုခွဲရတဲ့ရောင်းချပေးမယ်လို့စီတင်သွင်းတဲ့လုပ်ငန်းရှင်တွေက မေလ24ရက်နေ့ကထုတ်ပြန်ပါတယ်ဒီကနေ့မေလ26ရက်နေ့မှာတော့စီဇိုင်324နှစ်ဆက်လေးဆိုင်မကပဲဆိုင်အများပြားကိုလည်းခွဲတဲ့နဲ့ရောင်းပေးနေပြီလို့ဗီအိုအေကိုပြောပါတယ်ပြည်တွင်းမှာစီလက်ကြံနည်းနေတဲ့အတွက်အယောင်ခဏရက်ထားဖို့73စီလုပ်ငန်းရှင်တွေကမေလ19ရက်နေ့မနက်ပိုင်းမှာကြေညာချက်ထုတ်ပြန်ခဲ့ပါတယ်အဲ့ဒီနောက်ပိုင်းမှာဓာတ်စီဈေးအပြောင်းအလဲတွေဖြစ်ပေါ်ခဲ့တယ်လို့တချို့ဒေသတ ေကိုပြောပါတယ်စင်ကာပူကစီတင်သင်းမော၃စီးလဲတီလဝစိတ်ကန်းကိုမကြခင်ရောက်ဖို့ရှိကြောင်းသူကပြောပါတယ
်ခွေးတန်းချတာတော့အများများတယ်ရန်ကုန်မင်းလေးအဲမြစ်ကြီးတော့ဒီလိုကြပါတော့အဲ့လိုမျိုးအတန်ကြီးဆိုင်တယ်လေအခုလေဒီတစ်ပတ်တည်းမှာလည်းပဲအားကြီးမှုရှိတယ်ဗျကန်ဆက်တယ်တော့ဘာမှမရှိဘူးကွာ။ဟိုပြောမယ်ဆိုလို့ရှင်တော့ဟိုဒါလိုက်တင်နံပါတ်တော့ရှိရမှာပေါ့နော်။ဒီအခုလက်ရှိဟာ3G ဝင်တယ်။ဇွန်လထဲမှာလည်းတင်မော်လေးပါဖို့အများကြီးရှိတယ်။ဟုတ်ကဲ့ဒါအနည်းဆုံးပန်တင်ကတော့6000အထက်မှာလည်းရှိတယ်။လက်ရှိဆိုရင်ဒီဆက်လုံးကပြောမယ်ဒီကြက်ပြောမယ်ဆိုရင်တော့7G ဆက်လုံးမျိုးဒီနောက်ထပ်တစ်ကြီးလေးတော့တန်ပါနေတာပေါ့နော်။ဆက်ပြီးတော့ရှားဖို့အဲ့လိုမျိုးရှိတယ်။
ဒီနိုင်တော့ပစ္စည်းကြီးကြပ်စစ်ဆေးရေးဦးစီးဌာနကတော့92တလီတာကို1844ကျပ်95တလီတာကို1949ကျပ်ပရီမီယံဒီဇယ်တလီတာကို1966ကျပ်ဆိုပြီးညွှန်းညွှန်းဈေးနှုန်းကိုဒီနေ့ကြာသပတေးနေ့မှာထုတ်ပြန်ထားပါတယ်ဒါပေမဲ့လက်လီဈေးကွက်မှာတော့ပြီးခဲ့တဲ့ရက်ပိုင်းထဲမှာဒက်စီ92တလီတာကိုကျပ်2800လောက်အထိတက်ခဲ့ပြီးဒီကနေ့မှာတော့နေရာဒေသပေါ်မူတည်ပြီး92တလီတာကိုကျပ်2080ကနေ2330ကြာရှိပါတယ်ခင်ဗျာ
နိုင်ငံတော်ဝန်မှာ73စီတွေပြက်လက်နေတဲ့အကြောင်းသတင်းရန်ကုန်ကပေးပို့ထားတာကိုကိုငင်းညာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့ခံတော်တောင်ပိုင်းမြစ်တာဆယ်ဘော်က PDF ကာကွယ်ရေးတပ်ဖွဲ့တွေလေကြောင်းကနေတိုက်ခိုက်ခံရတဲ့အကြောင်းသတင်းကိုတင်ပြပေးကြပါတယ်ခံတော်မြို့ရဲ့တောင်ပိုင်းမြစ်တာဆယ်ဘော်မှာရှိတဲ့ဒေသခံကာကွယ်ရေး PDF တပ်ဖွဲ့တွေကိုစစ်ကောင်စီကလေကြောင်းကနေပြစ်ခတ်တိုက်ခိုက်နေပါတယ်စကိုင်းတိုင်းထဲမှာလည်းစစ်ကောင်စီကနေမြေရှင်းလင်းရေးလုပ်နေတဲ့မင်းကင်းမြို့နယ်တွေကကြေးရွာတွေနေအိမ်နေမိရှုခံရပါတယ်ရင်းမပင်ဘက်မှာဆိုရင်လဲတောင်းနဲ့ချီတဲ့ဒေသခံပြည်သူတွေထွက်ပြေးတိမ်းရှောင်နေရပါတယ်အကြောင်းဆုံးရန်ကုန်ကပေးပို့ထားတာကိုကိုသားညုံပြောပြပေးပါရှင
်မကွေးတိုင်းဂံကောမြို့တောင်ပိုင်းမှာရှိတဲ့မြစ်တာဆယ်ပေါ်ကဒေသခံကာကွယ်ရေးတပ်ဖွဲ့စခန်းကိုမေ26ရက်နေ့ကြာသပတေးနေ့မှာစစ်ကောင်စီကနေပြီးတော့လေကြောင်းသုံးတိုက်ခိုက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်တိုက်ခိုက်ခံရတဲ့ချီတီနဲ့ပတ်သက်လို့ဂံကောတောင်ပိုင်းဒေသကာကွယ်ရေးတပ်ဖွဲ့ဝင်တူကခုလိုပြောပါတယ
်အဲကျွန်တော်မနေ့တုန်းကဟိုအရင်တုန်းကြီးနဲ့ဖြစ်တာအဲဟိုဟယ်လီကော်ပတာမကြီးနဲ့လူချရဲတက်တာတွေချရဲပေါ့ဗျာအခုဒီတော့တက်တာတွေကကျွန်တော်တို့တက်တာတွေကအကြဆုံးတော့ကျွန်တော်လည်းမသိအောင်ကြတာကြတယ်အမှနေနေနဲ့ဖြစ်တာတွေလေ
မေတ္တာဆေဟာဂံကောမြို့တောက်ပိုင်းမှာတည်ရှိပြီးတော့မေတ္တာမြစ်ကိုပိတ်ပြီးတော့ဆယ်တိဆောက်ထားတာဖြစ်ပါတယ်မေတ္တာဆေရဲ့အရာရှိရိတ်သားမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေရောက်နေတဲ့အချိန်စစ်ကောင်စီကနေပြီးတော့လေကြောင်းကနေလာရောက်တိုက်ခိုက်ခဲ့တာလည်းဖြစ်ပါတယ်ဒီလေကြောင်းတိုက်ခိုက်တာနဲ့ပတ်သက်လို့စစ်ကောင်စီကသတင်းထုတ်ပြန်တာတော့မရှိသေးပါဘူးဒါကမကွေးတိုင်းအခြေအနေပါစကိုင်းတိုင်းဘက်မှာဆိုလို့ရှိရင်လည်းမင်းငင်းမြို့နယ်ချင်းရင်းမြစ်ဘေးကကြေးရွာတွေဖြစ်တဲ့အထက်ကင်းကြေးရွာကိုစစ်ကောင်စီတပ်တွေကမေ25ရက်နေ့ကမီးရှို့သွားခဲ့လို့နေ180နီးပါးမီးလောင်ကျွမ်းခဲ့တယ်လို့မေလ26ရက်နေ့မှာတော့အောက်ကင်းကြေးရွာကိုမီးထပ်ရှို့တဲ့အတွက်နေ10လုံးကမီးလောင်ကျွမ်းတယ်လို့ဒေသခံတွေကသိသိရပါတယ
်။မနေ့ကအထက်ကင်းဆိုတဲ့ရွာကိုမီးရှို့တာပါဗျာ။အင်ဂျီပေါင်း180ကျော်။အဲနောက်ထပ်လူ3ယောက်လည်းတတ်ခံသေးတယ်ဗျာ။သူတို့ဟိုအကြောင်းမတော်ကိုဒီဒေတာက PDF ဖွဲ့ရှိရဲ့အကြောင်းမတော်ပြစ်ပြနေကြဒီရွာပဲဆိုတဲ့သဘောနဲ့ချွတ်တာကြအဲ့အဲ့ဒီရွာတစ်ချက်မှပြန်မပြည့်အောင်အထက်ကင်းအောက်ကင်းတို့ဒီကင်းကနှစ်ရွာရှိတာကြဒီနေ့မီးချွတ်တာလဲသူအဲ့လိုပဲကြမထူပထမချွတ်တဲ့ရွာလိုပါပဲအာဒါဆောင်ဝင်ပြီးသူတို့ယူချင်တာယူပြီးတော့ပဲချွတ်တော့တာက
ြအောက်ကင်းနဲ့အထက်ကင်းကြီးရွာဟာချင်းချင်းမြစ်ဘေးမှာတည်ရှိတဲ့ကြီးရွာတွေဖြစ်ပါတယ်ခဏိကနေပြီးတော့ကြောက်စိမ့်တွေရိခါတွေတင်ပြီးတော့လုံညုံကြီးအပြည့်နဲ့စုံစင်းလာတဲ့စစ်ကောင်စီတင်မော့ဟာကင်းရွာနီးမှာကန့်ကတ်ပြီးတော့ခုလိုမီးရှို့တာလို့လေဒေသခံတွေကပြောပါတယ်ချင်းလင်းမြစ်ထဲမှာစစ်ကောင်စီရဲ့ဆက်လေတွေကိုဒေသခံကာကွယ်ရေးတပ်ဖွဲ့တွေကမကြမကြတိုက်ခိုက်ပြီးတော့ပြန်လည်ပစ်ခတ်တာမျိုးတွေရှိနေပါတယ် ရင်းမပင်ဘက်မှဆိုလို့ရှိရင်လည်းစစ်ကောင်စီတပ်တွေရဲ့နေမီရှင်းလင်းစစ်ဆင်မှုကြောင့်ကြေးရ20ဝန်းကျင်ကရွာသားတောင်းကနန်းဘေးလွတ်ရာကိုပြေးကြရတယ်လို့ဒေသခံတွေကပြောပါတယ်
။အောင်ချမ်းသာကနေစလာတာညအောင်ချမ်းသာမှာဆိုလေဒါအမားတို့နဲ့ကနည်းနည်းလေးလှမ်းတော့ကြတော့အောင်ချမ်းသာတော့ကျောင်းကိုစာတင်ကျောင်းကိုမိနဲ့ရှူသွားတယ်သူတို့စီမှာတော့အပြေပြောက်မကြရအောင်အောင်ချမ်းသာအောင်ချမ်းသာကနေဒီစီလောင်စီလောင်ကနေအောင်ချမ်းအေးအောင်ချမ်းအေးကမှလမ်းကတဲတွေကိုမိရှုပြီးမှများရိပ်ရွာများရိပ်ပြီးမှရေကြီးပင်ရေကြီးပင်ကိုပြီးမှတရောကြီးပြီးတော့ကြီးတကြပြီးတော့မှဂုံတော့ပြီးတော့မှညီမလေးအဲ့ငားတဲ့စုကကလေးတွေကိုဖမ်းပြီးတော့အဲ့ဒီနှစ်ထပ်ယုံနာလေးနဲ့ကျက်တက်သွားတာသူကအရှိကိုဇက်တိုက်ကြံလာပြီးတော့ကြာမှဝရန်ကိုမီးဝင်ရှုပ်ဝရအောင်ရှိပြီးတော့မှတဲ့ရင်ကဝင်လာ
စစ်ကောင်စီတပ်တွေကရင်းမပြေမြို့နယ်တွေကကြီးရွာတွေနဲ့စလင်းကြီးမြို့နယ်တွေကကြီးရွာတွေကိုနေမြေရှင်းလင်းရေးလုပ်ပြီးတော့ငါးတဲစုရွာကရွာသား၅ဦးကိုဖမ်းဆီးပြီးတော့၂ဦးကိုပြစ်တက်ခဲ့တယ်လို့ဒေသခံတူကပြောပြပါတယ
်ပြစ်တက်ခံရတာ၂ယောက်၃ယောက်ကတော့ဒီအခုပြောမယ်ဆိုလို့ချင်းသူတို့၃ယောက်ရှိမှအဲ့ဒီ၂ယောက်ကိုပြစ်တက်တာဆိုတော့အဲ့ဒီ၃ယောက်ကတော့အခုယူတို့ပေါ်တော့တွေးတွေလန့်ပြီးတော့အခုလိုမျိုးကုနေရတာရွာသားကြီးရွာရဲ့တောင်ဘက်ကငါးတဲစုရွာကနာမည်ကအိုဖားတဲ့ကျော်ငေးနေမြန်မာညာစီကုမ္ပဏီမှာအလုပ်လုပ်တဲ့သူတွေပ
ါစကိုင်းတိုင်းမကွေးတိုင်းနဲ့ချင်းမိနယ်တို့ကနေနေမိရှုခါသလိုတောင်းနဲ့ချီတဲ့ဒေသခံတွေဟာလည်းနေရက်ကိုစွန့်ခွာနေရပါတယ်စစ်ကောင်စီရဲ့နေမြေရှင်းလင်းမှုတွေအတွင်းမှာလည်းအရတားတည်ဆုံမှုတွေကရှိနေပါတယ်စစ်ကောင်စီပြောခွင့်ရသူကတော့ PDF တွေဟာစကိုင်းတိုင်းအတွင်းကြေးရွာတွေကိုအခြေပြုပြီးတော့ကြမ်းဖက်မှုတွေလှုပ်ရှားနေတာကြောင့်နေမြေရှင်းလင်းရေးတွေစောင့်နေတယ်လို့ပြောခဲ့မှုပါတယ်ဒါပေမဲ့လည်းကြေးရွာမိရှုမှုတွေနဲ့ပတ်သက်လို့ရှိရင် PDF ကလုပ်နေတာဆိုပြီးတော့ပဲတံပြန်ဆွဆွဲထားပါတယ်ခင်ဗျာ
မကွေးတိုင်းခံကောနယ်ထဲမှာဒီ PDF တပ်ဖွဲ့ဝင်တွေကိုစစ်ကောင်စီကနေလေကြောင်းသုံးပြီးတိုက်ခိုက်တဲ့အကြောင်းသတင်းကိုသားညူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ကရင်ပြည်နယ်အတိုင်းမင်ငံကောင်စီ KSCC ကနေပြီးတော့တရုတ်နိုင်ငံသား၄ဦးပါဝင်24ဦးကိုပြန်ပြီးတော့လွှတ်ပေးလိုက်တဲ့အကြောင်းသတင်းကိုပြောပြခြင်းပါတယ်။စစ်တပ်ကနေအာဏာသိမ်းပြီးတဲ့နောက်မှာကရင်ပြည်နယ်အတိုင်းမင်ငံကောင်စီ KSCC ကသူတို့ဖမ်းဆီးထိန်းသိမ်းထားတဲ့126ဦးတည်းကတရုတ်နိုင်ငံသား၄ဦးအပါအဝင်24ဦးကိုလွှတ်ငြိမ်းချမ်းသာခွင့်ပေးလိုက်တယ်လို့KSCC ရဲ့ပြောရေးဆိုခွင့်ရှိသူက VOA ကိုပြောပါတယ်။နိုင်ငံတကာဖွဲ့စည်းတွေရဲ့တောင်းဆိုတာနောက်ပြီးတော့လူသားချင်းစာနာထောက်ထားမှုနဲ့အကျဉ်းသားတွေကိုခံဝင်ဂတိထိုးခိုင်းပြီးတော့ပြန်လွှတ်ပေးတာလို့ဆိုပါတယ်။ရန်ကုန်ကပေးပို့တဲ့သတင်းအလိမ်မာပြောပြပေးပါရှင်
။ပြီးခဲ့တဲ့နှစ်စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမှာကြားပြည်နယ်တွင်နေရာတချို့မှာပြည်သူ့ကာကွယ်ရေးအဖွဲ့တွေကိုအခြေခံပြီးကိုယ်ပိုင်အုပ်ချုပ်ရေးပုံစံနဲ့ကရင်ပြည်နယ်အတိုင်းအမခံကောင်စီအနေနဲ့ထိန်းချုပ်အုပ်ချုပ်နေရာမှာရာဇဝတ်မှုကျူးလွန်သူတချို့နဲ့မြန်မာစစ်တပ်တရင်ပေတွေမြန်မာအစိုးရဝန်ထမ်းတချို့ကိုပါဖမ်းဆီးထားတာပါအခုလွှတ်ပေးတဲ့အထဲမှာတော့စစ်ကောင်စီတရင်ပေဒလန်အဖြစ်ဆွဆွဲခံရပေမဲ့တပ်တွေမခိုင်လုံသူတွေနဲ့နေစားဝန်ထမ်းတွေကိုပြန်လွှတ်ပေးတာလို့ KSCC ပြောခွင့်ရသူကပြောပါတယ်
ကျန်တော့လူတွေထဲမှာတော့ခက်မများကဟွာပေါ့လေဒီအမှုတွေကတိတ်မကြည့်လေးဘူးပေါ့နော်ဟွာဒလန်အဖြစ်တန်တရားနဲ့ဖန်ထားတဲ့လူတွေတော့သူစစ်ကောင်စီဝန်ထမ်းပေါ့နော်ဝန်ထမ်းဆိုတာကတော့သူကလည်းမိသားဝန်ထမ်းနဲ့ရှိတယ်အဲ့လိုမျိုးတွေတော့ရင်းတယ်အဲ့လိုမျိုးပါတာပေါ့လေသူတရုတ်တွေကတော့သူတို့ကတရားမဝင်စီးပွားရေးဝင်လောက်တာပေါ့လေအဲ့လိုမျိုးတွေပါကျွန်တော်ခုစည်ရင်းကတော့ရထားတာ24ရက်ပေါ့လေ
အခုပြန်လွတ်ပေးတဲ့တရုတ်နိုင်ငံသားတွေဟာစစ်တပ်အာဏာသိမ်းတဲ့ကာလမှာစစ်ကောင်စီခွင့်ပြုချက်နဲ့ဒေသတွေလာရောက်စီးပွားရေးလာလုပ်နေသူတွေဖြစ်တယ်လို့သိရပါတယ်။ KNY ပြည်နယ်အတိုင်းအမခံကောင်စီ KSCC အဖွဲ့ဟာတော်လှန်ရေးလက်နက်ကိုင်အဖွဲ့အစည်းတွေနိုင်ငံရေးပါတီတွေအရက်ဖတ်အဖွဲ့အစည်းတွေလူငယ်သပိတ်ကော်မတီတွေအမျိုးသမီးအဖွဲ့အစည်းတွေအနိုင်ရလွတ်တော်အမတ်တချို့နဲ့2022ခုနှစ်စစ်တပ်အာဏာသိမ်းပြီးတဲ့နောက်ဧပြီလလောက်ကစတင်ဖွဲ့စည်းထားတာပါ။အခုလိုလွတ်ပေးသူတွေရှိပေမဲ့ KNY ပြည်နယ်အတိုင်းအမခံကောင်စီလက်ထက်မှာဖမ်းဆီးထားသူတရာကျော်ကြာရှိနေတယ်လို့သိရပါဗျ။မြန်မာစစ်တပ်ကစစ်သားတွေ၊မြန်မာစစ်တပ်တရင်ပေးဒလန်အဖြစ်ဆွဆွဲခံရသူတွေ၊မဒိမ့်မှုကျူးလွန်သူတွေနဲ့မူးယစ်ဆေးဝါးအယောင်းဝယ်လုပ်သူတွေဖြစ်ပြီးသူတို့ကိုညှဉ်းပန်းနှိပ်စက်မှုမပြုဘဲလူခွေရည်နဲ့အညီထားရှိတယ်လို့ KSCC ကပြောပါဗျ။
အဲ့ဒီမှာတော့မြင်းမြင်းရှိတာပေါ့လေဒလန်အမခံဖြစ်ဟိုကခန်မယက်တီရောလောက်ရှားပြင်းနေတယ်ပါတယ်နောက်ပြီးတော့ကျွန်တော်တို့မူးစီဝါကိစ္စနဲ့ပတ်သက်ပြီးတော့မှပါတယ်ရောင်းဝယ်ထောက်ကမ်းမှုတွေပါတယ်နောက်စစ်သုံးပန်းနဲ့လည်းပါစစ်သုံးပန်းဆိုတာကတက်ကွဲမှာစိုက်ပြီးတော့မှဟိုဘယ်လိုပြောမလဲအများခံတာမဟုတ်ပဲနဲ့သူတို့မိတဲ့လူတွေပါတော့ဗောနော်မတိုင်းမှုတွေကအဆမပေါ့ဗျအဲ့လိုမျိုးတွေပါနေတယ်အချုပ်ခံရတဲ့ကြေဝန်ထားတယ်ကောက်ကောင်းမှုမထားပါနဲ့သူတို့လည်းဟိုလူပြည်နဲ့ဒီသူတို့ခံစားခွင့်ရှိတော့ဒီစင်ကြီးပန်းချင်ရှိဘူးလို့လူလူလာတရားစီပိုင်ခွင့်ရစားပိုင်ခွင့်ရှိအောင်အဲ့ဒီအစီအမံထားပါတယ်
ပြီးခဲ့တဲ့ဧပြီလလောက်ကတော့စစ်ကောင်စီတပ်ဖွဲ့နဲ့လျှက်စစ်ဝန်ထမ်းတွေအပါအဝင်26ဦးကိုကရင်နီအမျိုးသားများကာကွယ်ရေးတပ် KNDF ကဖမ်းဆီးထားတာရှိပါတယ်။အခုလွှတ်ပေးတဲ့အထဲမှာတော့ဒီလူတွေမပါဝင်ပါဘူး။စစ်ကောင်စီပြောရေးဆိုခွင့်ရှိသူဗိုလ်ချုပ်ဇော်မင်းထွန်းကတော့ဒီဖမ်းဆီးထားတဲ့သူတွေကိုပြန်လွတ်ပေးဖို့တောင်းဆိုထားပါတယ်။စစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြမှုတွေအကြမ်းဖက်ထုခွဲခံရပြီးတဲ့နောက်နိုင်ငံတော်ဝန်လက်နက်ကိုင်ခုခံမှုတွေရှိခဲ့ရမှာကြားပြည်နယ်ဟာလက်နက်ကိုင်ခုခံမှုအကြီးဆုံးနေရာတစ်ခုဖြစ်ခဲ့ပါတယ်။အခုချိန်အထိလည်းနေရာတော်တော်များများမှာတိုက်ပွဲတွေရှိနေပြီးပြည်နယ်တစ်ခုလုံးမှာမြန်မာစစ်ကောင်စီအုပ်ချုပ်ရေးတက်ရောက်မှုမရှိသေးပါဘူးရှင်။
ဖမ်းဆီးထားတဲ့တရုတ်နိုင်ငံသား4ဦးအပါအဝင်24ဦးကိုကရင်ပြည်နယ်အတိုင်းအမြင်ကောင်စီ KSCC ကနေပြန်ပြီးတော့လွှတ်ပေးလိုက်တဲ့အကြောင်းသတင်းအလိမ်မှာပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့အတွက်သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ဆက်ပြီးတော့အမေရိကန်ပြည်ထောင်စုမှဒီသတင်းပတ်ထဲတနက်ပြစ်ခတ်မှုအပြီးဒီတနက်ဝယ်သူတွေရဲ့နောက်ကျောင်းရာဇဝင်ကိုတင်းကျပ်စွာစစ်ဆေးမဲ့ဥပဒေပြဋ္ဌာန်းမှုဒီကနေ့မဲခွဲကြမယ့်အကြောင်းသတင်းကိုဆက်ချင်ပါတယ်။အမေရိကန်ပြည်ထောင်စုရဲ့တမိုင်းမှာဒုတိယအဆိုးဝါးဆုံးလူတွေအစုလိုက်အပြုံလိုက်ပြစ်ဒဏ်ခံရမှုအင်္ဂါနေ့ကဖြစ်ပွားခဲ့ပြီးတဲ့နောက်မှာတော့တနက်ဝယ်လူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုတင်းကျပ်စွာစစ်ဆေးမဲ့ဥပဒေကိုလွှတ်တော်အမတ်တွေဒီကနေ့မဲခွဲဆုံးဖြတ်ကြဖို့ရှိပါတယ်။တက်ဆက်ပြည်နယ်မှာဖြစ်ပွားခဲ့တဲ့နောက်ဆုံးပြစ်ခတ်တပ်ဖြတ်မှုကြောင့်လက်နက်ကင်ဆောင်မှုဥပဒေပြဋ္ဌာန်းရေးဆွေးနွေးပြောဆိုမှုတွေတကြောပြန်ထွက်လာပေမဲ့တိတာတဲ့ပြုပြင်ပြောင်းလဲမှုအပါအဝင်ဥပဒေပြဋ္ဌာန်းရေးနိုင်ငံရေးသမားတွေကအတီးပြုတ်နိုင်မဲ့အလားအလာကတော့နင်းနေပါတယ်။ VOA လွှတ်တော်ဆိုင်ရာသတင်းတောက်ကက်သရင်းဂျပ်ဆင်သတင်းပေးပို့ထားတာကိုဇော်ဝင်းလိုင်ကတင်ပြထားပါတယ်။
Texas ပြည်နယ်ကမူလာရန်ကျောင်းမှာအင်္ဂါနေ့ကပြစ်ခတ်မှုဖြစ်ခဲ့တာကြောင့်ကျောင်းသားကျောင်းသူကလေးငယ်19ယောက်နဲ့ဆရာမ2ဦးသေဆုံးခဲ့တဲ့ဖြစ်စဉ်ကြောင့်အမေရိကန်မှာလက်နက်ကင်ဆောင်ခွင့်နဲ့ဆိုင်တဲ့ဆွေးနွေးပြောဆိုမှုတွေတကြောပြန်ဖြစ်ပေါ်လာပါတယ်။ပြည်နယ်အတွင်းလက်နက်ကင်ဆောင်ခွင့်ဥပဒေတွေဖြေလျှော့ပေးခဲ့တဲ့အတွက်အခုလိုအဖြစ်ဆိုးတွေနဲ့ကြုံလာရတာလို့လာမယ့်ရွေးကောက်ပွဲမှာ Texas ပြည်နယ်ရဲ့လက်ရှိအုပ်ချုပ်ရေးမှူးGrant Abbott ကိုရှင်ပြိုင်မဲ့ဒီမိုကရက်ကိုယ်စားလှယ်လောင်းဘက်တိုအိုရာကတင်းသာရှင်းလင်းပွဲကျင်းပနေတဲ့ပြည်내အုပ်ချုပ်ရေးမှုကိုထိတ်တရင်ဆိုင်ပြီးဆွဆွဲပြောကြလိုက်ပါတယ
်
အသက်18နှစ်အရွယ်တနတ်သမား Salvador Ramos ဟာပြစ်ခတ်မှုမဖြစ်ခင်အထိသူဒီလိုလုပ်လိုက်မယ်ဆိုတဲ့အရေးလက္ခဏာမပြခဲ့ဘူးလို့ပြည်내အုပ်ချုပ်ရေးမှု Grant Abbott ကပြောပါတယ်သူကလက်နက်ကင်ဆောင်ခွင့်ထိန်းချုပ်ရေးလှုပ်ဆောင်မဲ့အစားစေဝေဒနာကုသပေးရေးပိုင်းမှာပိုလုံးကြဖို့ပြောပါ
တယ
်အခု Texas ကကျောင်းမှာဖြစ်သွားတဲ့ဒေသုံးမှုက Chicago မြို့မှာစနေတနင်္ဂနွေနေ့ရက်ပြစ်ခတ်လို့ဒေသုံးသွားတဲ့အရေးအတွက်တောင်မရှိပါဘူးလက်နက်ကင်ဆောင်ခွင့်ကိုတင်းကျပ်လိုက်တာနဲ့ဒီပြဿနာတွေပြည်လည်သွားမယ်ဆိုတာမဖြစ်နိုင်ပါဘူး Chicago LA နဲ့ New York မြို့ကတက်တည်ပြနေပါတယ်
သမ္မတဂျိုးဘိုင်ဒန်ကတော့ဒီမိုကရက်ပါတီကအနည်းငယ်အသာစီးရနေတဲ့လွတ်တော်ကပြဋ္ဌာန်းချက်အစ်စ်တွေထုတ်ပြန်ပေးဖို့တောင်းဆိုနေပါတယ
်။ When in God's name will we do what needs to be done?
ဒီလိုအစုလိုက်တပ်ဖြတ်မှုတွေကိုရပ်တန့်စီမဲ့ပြောင်းလဲမှုတွေဖြစ်လာအောင်ကျွန်တော်တို့ဘက်ကဘာတွေများထပ်လုပ်ပြီးရအောင်မလဲဗျာ
။ဒီမိုကရက်ပါတီကအထက်လွတ်တော်လူများစုခေါင်းဆောင်ချက်ရှူမာကတော့ဥပဒေသေးပြဋ္ဌာန်းနိုင်ရင်အမြန်ဆုံးလှုပ်ဆောင်မယ်လို့ပြောပါတယ
်။ America's gun epidemic is unmatched
American ရဲ့တနက်နဲ့ဆိုင်တဲ့ကပ်ရောဂါကြီးဟာကမ္ဘာပေါ်မှာဘယ်နိုင်ငံနဲ့မှမတူပါဘူးဘယ် American နိုင်ငံသားမှဘေးကင်းလုံခြုံမှုမရှိတော့ပါဘူးဒီပေါ်မှာလူတိုင်းကစိတ်ပြည့်နေကြပါပြီ
ပြောင်းလဲမှုလှုပ်ဆောင်ဖို့အရင်ကကြိုးပမ်းမှုတွေမအောင်မမြင်ဖြစ်ခဲ့ပါတယ်ဒါနဲ့ပတ်သက်လို့ Democrat အထက်လွှတ်တော်အမတ် Chris Murphy က
This is a gun industry talking point. The gun industry wants.
အဟာတနက်ထုတ်လုပ်တဲ့ကုမ္ပဏီတွေကဖြစ်စေချင်တဲ့ပုံစံပါဒီလိုအစုလိုက်အပြုံလိုက်တပ်ဖြတ်မှုဖြစ်ပြီးတိုင်းလူထုကပြောင်းလဲမှုအတွက်တောင်းဆိုကြမယ်ဆိုတာသိထားတော့ဒါနဲ့ပတ်သက်လို့ဆွေးနွေးမှုတွေရှိမလားအောင်သူတို့ကဟန်တားလိုကြတာပ
ါဒါဟာစိတ်မချမ်းမြေ့စရာဖြစ်ရဆိုတာကို Mitch McConnell လို့ Republican အထက်လွှတ်တော်အမတ်တွေကအတိအမှတ်ပြုပြောကြပါတယ
် It's literally sickening. Sickening.
ခုလိုအသေးပဲရှိတဲ့ရက်ဆက်တဲ့တပ်ဖြတ်မှုကြောင့်အပြစ်မဲ့တဲ့ကလေးငယ်တွေရဲ့အသက်တွေဆုံးရှုံးရတာဟာအင်မတန်ကိုယုံရှာပွဲကောင်းပါတယ်
။ဖွဲ့စည်းပုံပြင်ဆင်ချက်နှစ်မှာဖော်ပြထားတဲ့လွတ်လပ်စွာလက်နက်ကင်ဆောင်ဝင်ရှိတယ်ဆိုတဲ့အချက်ကိုကန့်တတ်မှာကိုရီပက်ဘလစ်ကန်အများစုကမလိုလားကြပါဘူး။လူတွေအစုလိုက်တပ်ဖြတ်ခံရပြီးတိုင်းလက်နက်ကင်ဆောင်မှုဥပဒေပြင်ဆင်မှုတောင်းဆိုလှုပ်ရှားမှုတွေဟာအများရန်လိုလိုမအောင်မမြင်ဖြစ်ခဲ့ပါတယ်။ဖြူသူတေသနာအဖွဲ့က2021ခုနှစ်မှာထုတ်ပြန်တဲ့လူမှုစစ်တမ်းအရတနက်နဲ့ပတ်သက်ပြီးဖြစ်ရတဲ့အကြမ်းဖက်မှုဟာအမတန်ကြီးမားတဲ့ပြဿနာလို့အမေရိကန်လူဦးရေရဲ့တဝက်ကယူဆထားကြသလိုဒီမိုကရက်နဲ့ရီပက်ဘလစ်ကန်ပါတီဝင်အများစုကလည်းလက်နက်အယောင်ပွဲတွေနဲ့တနက်ဆိုင်တွေအနေနဲ့တနက်ဝယ်လူသူတွေရဲ့နောက်ကျောင်းရာဇဝင်ကိုစစ်ဆေးတာလိုလားတယ်ဆိုတာကိုထုတ်ဖော်ပြောဆိုခဲ့ကြပါတယ်ခင်ဗျာ
မေဂန်ပြည်တော်စုမှတနက်ဝယ်ယူသူတွေရဲ့နောက်ကျောင်းရာဇဝင်တွေကိုတင်းကျပ်စွာစစ်ဆေးမဲ့ဥပဒေပြဋ္ဌာန်းမှုဒီကနေ့မဲခွဲကြမဲ့အကြောင်းသတင်းဆောင်မှာကိုဇော်ဝင်းလိုင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။မကြခင်ထုတ်လွှင့်ပေးမဲ့ဒုတိယပိုင်းနိုင်ဝက်မှာတော့ကြာသာပတင်းနေ့ညတိုင်းတင်ဆက်ပေးနေကြအပတ်စဉ်ကဏ္ဍတွေကိုနားဆင်ရဖို့ရှိပါတယ်ရှင်
။ VOA အစီအစဉ်တွေကို Radio ရုပ်ဝင်သံကြားလို့အပြင် Facebook စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်း Facebook စာမျက်နှာလေးစာကတော့ facebook.com/voe.bamis.news ဖြစ်ပါလေ
။မင်္ဂလာညချမ်းမသောတာရှင်များရှင် VOE American တန်ရဲ့2022ခုနှစ်မေလ26ရက်ကြာသာပတင်းညရဲ့အစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။ Line to meter 32 32နဲ့58တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာပါ။ည10နာရီထိထုတ်လွှင့်ပေးမယ်ဒုတိယပိုင်းနိုင်ဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်။ကျမ်းမာရေးခန္ဓာနဲ့တိုင်းရင်းဒေသကသတင်းလွှာမတိုင်ခင်မှာတော့အရင်ဆုံးဦးအောင်ခင်ရဲ့မြမအရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါမယ်။မျိုးဆက်သစ်တွေပါဝင်တဲ့ PDF ပြည်သူ့ကာကွယ်ရေးတပ်တွေဟာစစ်ကောင်စီတပ်တွေကိုသာရင်ဆိုင်နေကြရတာမဟုတ်ဘဲနဲ့စစ်ကောင်စီရဲ့လက်အောက်ခံပြည်သူစစ်တွေရဲ့ရန်ပြူတာကိုလည်းတွန်းလှန်တိုက်ဖြတ်နေရတဲ့အကြောင်းဦးအောင်ခင်ကရေးသားပြီးကိုညံဝင်းအောင်နဲ့အတူတင်ပြထားတာရှုစားနားဆင်ပါရှင်။
မျိုးသားညီညွတ်ရေးအစိုးရဟာဒီနှစ်ကာလမှာပြည်သူ့ကာကွယ်ရေးတပ်ရင်းတပ်ဖွဲ့ PDF ပေါင်း259ခုကိုဖွဲ့စည်းနိုင်ပြီးမြို့နယ်ပေါင်း250မှာဒေသခံကာကွယ်ရေးအဖွဲ့ကိုစနစ်တကျတည်ထောင်နိုင်တယ်လို့မကြမီးကကြေညာပါတယ်ဒေသခံမျိုးပြပျောက်ကြားတပ်ဖွဲ့400ကျော်နဲ့ချိတ်ဆက်ပြီးတိုက်ပွဲဝင်ဖို့စီစဉ်နိုင်တယ်လို့လည်းဆိုပါတယ်လွန်ခဲ့တဲ့ February လထုတ်အမေရိကန်ငြိမ်းချမ်းရေးဌာန USIP မြန်မာလေလာရေးအဖွဲ့အစီရင်ခံစာမှာတော့ PDF တပ်ဖွဲ့132ဖွဲ့သာရှိတယ်လို့ဖော်ပြပါတယ်။အမြင်နှံပြောင်းလဲနေတဲ့အခြေအနေကိုနိုင်ငံခြားကလေ့လာရမှာအခက်အခဲရှိနေပုံရပါတယ်။ဒါပေမဲ့ USIP အစီရင်ခံစာရဲ့ထူးခြားမှုကတော့ဒေတာလိုက် PDF ခုခံစစ်အရေးအတွက်ကိုဖော်ပြတာဖြစ်ပါတယ်။စကိုင်းတိုင်းမှာ PDF အများဆုံးရှိပြီးမကွေးကဒုတိယမန္တလေးနဲ့ချင်းပြည်နယ်ကတတိယအများဆုံးဖြစ်နေတာတွေ့ရပါတယ်။လက်ရှိအခြေအနေမှာဝင်ရောက်ကူညီဖို့ခက်ခဲပေမဲ့နိုင်ငံတကာရဲ့လူသားချင်းစာနာရေးကူညီထောက်ပံ့မှုကိုအမေရိကန်အစိုးရကဥဆောင်သင့်တယ်လို့လည်း USIP လေ့လာရေးအဖွဲ့ကထောက်ခံတင်ပြထားပါတယ်
။စစ်ကောင်စီတပ်နဲ့ PDF တပ်ဖွဲ့တွေတိုက်ပွဲပြင်းထန်တဲ့ဇဂိုင်းတိုင်းမှာနေရပ်ကိုစွန့်ခွာရသူ2,400ကျော်ရှိလာပြီးမကွေးတိုင်းမှာ5,000ကျော်ချင်းပြည်နယ်မှာ3,600ကျော်ရှိကြောင်းကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာညှိနှိုင်းရေးယူ UNOCHA ကမေလ6ရက်နေ့ကသတင်းထုတ်ပြန်ပါတယ်။ဘာသာရေးအဆောက်အအုံနဲ့မီးရှို့ဖျက်ဆီးခံရတဲ့အင်ဂျီပေါင်းအနည်းဆုံး9,000နီးပါးရှိတယ်လို့ဆိုပါတယ်။စစ်ကောင်စီတက်လာပြီးမှတပြည်လုံးမှာနေရပ်ကိုစွန့်ခွာရသူပေါင်း9,800ကျော်ရှိတယ်လို့လည်းဖော်ပြထားပါတယ်။ကျွမ်းမနိုင်ကြည်မီးရှို့ဆိုသလို PDF တပ်ကိုမနှိမ်နှင်းနိုင်တဲ့စစ်ကောင်စီတပ်ဟာနှိစရာကြေးရွာတွေကိုမီးရှို့ဖျက်ဆီးပါတယ်ဒီနေရာမှာစစ်ကောင်စီထောက်ခံသူပြူစောတီတွေလည်းပါဝင်နေပါတယ်ကျန်းဖို့ပါတီဝင်တွေမဘာသာအဖွဲ့ဝင်တွေနဲ့စစ်မှုတန်းဟောင်းအများဆုံးပါဝင်တဲ့ပြူစောတီဟာပြည်သူပစ္စည်းဖျက်ဆီးခွင့်နဲ့ပြည်သူကိုတပ်ဖြတ်ခွင့်ရရှိထားတဲ့အဖွဲ့လို့ဖြစ်နေပါတယ
် PDF ပြည်သူ့ကာကွယ်ရေးတပ်ရဲ့ထူးခြားချက်ကတော့မြေလတ်နဲ့အထက်အညာကဗမာတွေအများအပြားပါဝင်လာတာဖြစ်ပါတယ်။ယုံကြည်ချက်နဲ့ခုခံတိုက်ခိုက်တဲ့အတွက်စစ်ကောင်စီတပ်မှာအကြအရှုံးများပါတယ်။အသေးပြောက်များတဲ့အခါစစ်ကောင်စီတပ်ကတာဝေးပစ်လက်နက်ကြီးနဲ့ကြေးရော်တွေကိုပစ်ခတ်တဲ့အပြင်လေကြောင်းကလည်းဘုံကျဲပြီးတုံ့ပြန်ပါတယ်။အရင်ကတိုင်းရင်းသားလက်နက်ကင်တာရှိပါတယ်။စစ်အာဏာသိမ်းပြီးမှဗမာလက်နက်ကင်ပြည်သူ့ကာကွယ်ရေးတပ်တွေအလေအမြန်ပေါ်ထွက်လာတာကိုတအားတော်ဖြစ်နေကြပါလေစစ်ကောင်စီဘက်ကတော့စစ်တပ်ကဖွဲ့စည်းထားတဲ့ပြည်သူစစ်နယ်နေကြာဆောင်တပ်အင်အားကိုတုံးပြီးတုံ့ပြန်ပါလေသူတို့ရဲ့အစ်စ်နိုင်နဲ့ပြူစောတိနဲ့တွေးတောက်လို့အယက်သားလူမိုင်းအုပ်စုတွေကိုလည်းအသုံးပြပါလေ
မြမပြည်ဟာလူမျိုးပေါင်းစုံနေထိုင်တဲ့ဒေသဖြစ်လို့တိုင်းဒေသလက်နက်ကင်ထိန်းချုပ်တဲ့ပြည်နယ်တွေမှာလည်းလက်နက်ကင်မျိုးစုံရှိပါတယ်တပ်သား10ဦးကနေတရာအထိရှိတဲ့လက်နက်ကင်အဖွဲ့ဟာပြည်သူစစ်ဖြစ်လာပါတယ်ပြည်သူ့စစ်မှာတက်မတော်ရဲ့ထောက်ပံ့မှုမရပေမဲ့စစ်စင်ရေးမှာအကူအညီပေးရပါတယ်။ အများသောအားဖြင့်တပ်မတော်နှင့်အပြစ်ရလိုက်လို့လုံပိုင်ခွင့်တွေရလာသူတွေဖြစ်ပါတယ်စစ်တပ်ကလေ့ကျင့်ပေးပြီးလက်နက်ပေးထားတဲ့ပြည်သူစစ်လည်းရှိပါတယ်ကချင်ပြည်နယ်ပူတာအိုနဲ့ခေါလန်ဖူးကရဝမ်ပြည်သူစစ်နဲ့ဝိုင်းမော်မြို့နယ်ကလီစုပြည်သူစစ်ဟာစစ်တပ်ကဖွဲ့စည်းထားတဲ့အဖွဲ့ဖြစ်ပါတယ်လူနေစုတွေကိုပြည်သူစစ်အဖြစ်အသွင်ပြောင်းလိုက်တာဖြစ်ပါတယ်တာလောကြီးကရှမ်းနီခေါ်ထိုင်းလျိုင်ပြည်သူစစ်ဟာလည်းစစ်တပ်ရဲ့ဖန်တီးမှုတစ်ခုဖြစ်ပါတယ
်ပြည်သူစစ်မှာအင်အားအမျိုးမျိုးရှိပါတယ်စစ်တီတရားမပြည့်တဲ့အဖွဲ့ရှိသလို400အထိရှိတဲ့ပြည်သူစစ်လည်းရှိပါတယ်ဥပမာကိုခိုင်ကကောင်းကားပြည်သူစစ်ဆိုရင်တပ်ဖွဲ့၅ဖွဲ့ရှိပြီးစုစုပေါင်းအင်အား3000လောက်ရှိပါတယ် KIA ကချင်လွတ်မြောက်ရေးတပ်ရဲ့တိုင်ရင်၄ကပေါက်ဖွားလာတဲ့ပြည်သူစစ်ဖြစ်ပါတယ်တိုင်ရင်၄ဟာ KIA ကခွဲထွက်ပြီးစစ်တပ်နဲ့အပြစ်ရတဲ့အခါမှာကချင်ကာကွယ်ရေးတပ် KDA ဖြစ်လာပါတယ်2010ရောက်တော့စစ်တပ်လက်အောက်ခံကောင်းကားပြည်သူစစ်ဖြစ်လာပြီးကိုနေကိုဟန်နဲ့ရန်ပုံငွေရှာကြပါတယ်စကိုင်းတိုင်းမြောက်ပိုင်းနဲ့ကချင်ပြည်နယ်တောင်ပိုင်းမှာရှမ်းနီကိုထိုင်းလိုက်လူမျိုးစု3သိန်းလောက်ရှိပြီးကချင်နဲ့ပဋိပက္ခဖြစ်တဲ့အစင်လာတမိုင်းရှိပါတယ်။ဒါကိုအခွင့်အောက်ယူပြီးစစ်တပ်ကရှမ်းနီပြည်စုစစ်ကိုဖွဲ့စည်းလိုက်ပါတယ်။ခွန်စာရဲ့တပ်ဖွဲ့အညံ့ခံတဲ့အခါမှာလည်းပြည်စုစစ်အများအပြားပေါ်ထွက်လာပါတယ်။ဒါပေမဲ့နေကြားဆောင်တက်တဲ့ပြည်စုစစ်ဟာစစ်ကောင်စီရဲ့အရန်တပ်ဖွဲ့တွေဖြစ်လို့ PDF ပြည်စုတပ်ဖွဲ့နဲ့တဘာဝချင်းမတူပါဘူးဒါကြောင့်အရန်တပ်ဖွဲ့အဖြစ်အသုံးတော်ခံနေတဲ့တိုင်းရင်းသားတပ်ဖွဲ့တွေအမြင်ပြောင်းပြီး PDF ပြည်သူ့တပ်နဲ့ပူးပေါင်းလာမလားဆိုတာကိုစောင့်ကြည့်ရမှာဖြစ်ပါလေခင်ဗျာ
PDF တပ်ဖွဲ့တွေကဒီစစ်ကောင်စီကိုတော့မဟုတ်ဘဲနဲ့စစ်ကောင်စီလက်အောက်ခံပြည်သူစစ်တွေရန်ပြူတာကိုလည်းတွန်းလှန်နေရတဲ့အကြောင်းဥအောင်ခင်ကရေးသားပြီးတော့ကိုညံဝင်းအောင်နဲ့အတူကိုကြီးတင်ဆက်ထားတာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကျမ်းမာရေးကဏ္ဍကိုဆက်ပြီးတော့တင်ပြပေးကြပါမယ်။ဒီသတင်းမှတ်ရဲ့ကျမ်းမာရေးကဏ္ဍမှာတော့သွေးလွန်တုတ်ကွေးကာကွယ်ရေးနဲ့ပုံမှန်ကုသရေးအကြောင်းကိုတင်ဆက်ထားတာပါ။သွေးလွန်တုတ်ကွေးယောဂါကိုကြိုတင်ကာကွယ်နိုင်မှုအကောင်းဆုံးနည်းလမ်းကတော့ဒီသွေးလွန်တုတ်ကွေးယောဂါကိုကူးစက်စေနိုင်တဲ့ခြင်ကြားမပေါက်ဖွားအောင်ပိုးလောက်လန်းကိုနှိမ်နှင်းတာပါလို့ကျန်းမာရေးပညာရှင်တွေကဆိုပါတယ်ဒီပိုးလောက်လန်းတွေကိုဘယ်လိုမျိုးနှိမ်နှင်းတင်ပါသလဲခြင်ပေါက်လာတာတချို့ရှိနိုင်တာတွေကြောင့်အကိုက်မခံရအောင်ဘယ်လိုဆက်ကွာကွယ်ပြီးတော့ယောဂါဖြစ်လာရင်လည်းမပြင်းထန်တဲ့အဆင့်မှာပုံမှန်ဘယ်လိုများကုသနိုင်ပါသလဲဒီအကြောင်းကလေးအထုကုနဲ့ဆေးသက်ကသူတက်ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပါမောက်ခတ်ဒေါက်တာစောဝင်းကိုဦးဝင်းမင်းကမေးမြန်းတင်ဆက်ထားတာနားဆင်ပါရှင်
โอเคพอมค่ะดร.ซอเวครับเราတို့ဒီသွေးလွန်တုတ်ကွေးယောဂဖြစ်တာကိုကြိုသိဖို့နဲ့ဒီအသက်အန္တရာယ်ရှိတာကိုပါကြိုသိနိုင်ဖို့လက္ခဏာတွေအကြောင်းပြောပြီးမှဆရာကြီးဒီတစ်ပတ်တော့မဖြစ်ခင်ကာကွယ်ရေးအတွက်အကောင်းဆုံးဘာတွေလုပ်သင့်တာကိုပြောမှာမို့အရေးကြီးဆုံးဆိုပါဆက်ရှင်းပြခြင်းနဲ့ဆရာကြီး
အကောင်းဆုံးကတော့ဒီပိုးလောက်လားနှိမ်နှင်းရေးပါပဲဒါလို့ဆိုတော့ရှင်းကြတော့လေရှင်းသေးလိုက်ပြန်လဲဆိုတာမပြန်လဲရှင်းရတော့သေးတယ်ပေါ့နော်ရှင်းရတဲ့တန်းနှစ်ပတ်လောက်ပဲရှိတော့ပေါ့နော်အဲတော့ကိုယ်စိမမဟုတ်လဲချင်ရသေးမှာအဲတော့ချင်နောက်ထပ်မပွားဘူးပေါ့ကိုလောက်လမ်းနေနေเนาะအဲကျွန်တော်လည်းမိသားလည်းတရင်းစားတွေမှာလည်းချင်ကြပါလေပြောလဲပြောနေပါတယ်เนาะဖုံးသွန်ကတ်စစ်လောင်းထောင်လဲဖွင့်မြုပ်ချင်းမှုတ်ပေါ့เนาะအဲဒီကိုလောက်လမ်းနေနေချင်နေနေပေါ့ဒါလေးလေဝအခုကအဲ့ဒါတွေကချင်ကရောင်းဖို့တွေတမပေါက်တာမဟုတ်အိမ်မှာရှိတဲ့ရေစီတွေရေကန်ပေါ့เนาะအုပ်ရေကန်လိုမျိုးအဲ့လိုမျိုးရေကြီးရေသားမှာပေါက်တာဘိုးရွာပြင်တင်ကြံခဲ့တဲ့ရေဖွဲ့ရေအိုင်လေးတွေဒီမှာခွတ်လို့စီခွတ်တို့အဲဒါရအဟောင်းတို့ပေါ့နော်အဲလိုမျိုးတွေမှာတင်ကြံခဲ့တဲ့နေရာတွေမှာပေါက်တာငါးပါးအဲတော့အဲ့ဒီနေရာတွေမှာဒီပိုးလွန်လွန်နေနေရေပေါ့နော်လောကကျွန်တော်ထပ်ထည့်ထားတာတော့ထည့်စိန်ထိုးပေါ့ထည့်တယ်ဆိုတော့အဘိတ်လို့ခေါ်တော့တမေဖော့စ်လို့ခေါ်တော့ပေါ့နော်ဒါကိုထည့်ထားလို့ရှိရင်ဒီပိုးလွန်လွန်မပေါက်ဘူးတော့ရေတထမ်းစာလောက်မှာကျွန်တော်မှတ်မိတဲ့လောက်ကတော့ဒဇွန်ပေါ့နော်ထင်းတောက်ဇွန်နဲ့ဒဇွန်လောက်ထင်းချဇွန်ကြီးမဟုတ်ဘူးတော့ကျင်းရတော့တဲ့ဇွန်ဒဇွန်လောက်အလိုထည့်ရပါ6ပတ်7ပတ်လောက်ဒီ4လောက်လည်းမပေါက်ဘူးပေါ့နော်အဲ့ဒါဆေးကုံနေတဲ့တွန်းထားတာရှင်တော့ရှိပါတယ်အစိုးရအနေနဲ့လည်းဒီသွေးလွန်တကွယာလေးဆိုရင်အင်းဆက်ဖို့တောင်ဖြစ်တဲ့ကုဆက်ယောဂံများနေနေပေါ့နော် BBDC အဖွဲ့ရရှိတယ်သူတို့တရားလည်းဖြန့်ဝေပေးတာလည်းရှိပါအဲ့ဒါထည့်ပေါ့စိန်ကတော့ဆေးစိန်ချစ်တော်ပေါ့နော်ဆေးစိန်လိုက်ကာတော့အဲ့ဒါတွေလည်းတုံးဝင်ပါတိုးဆိုတာတော့ကာကွယ်သေးပေါ့နော်ဒါပေမဲ့ဒီသွေးလွန်တကွယာကာကွယ်သေးရတော့ဒီပြင်ကွယ်သေးလို့သိပေါ်ပြလာမှုဖြစ်သေးသူက6နှစ်ကအထက်မှာမှထိုးလို့ရတယ် နောက်ပြီးတော့လည်းတခါဖြစ်ပြီးသားဆိုတာကိုစစ်ဆေးပြီးမှသိစေပြီးမှအနည်းဆုံးတခါဖြစ်ပြီးတဲ့လူမှမှလူသိမှမထိုးဘူးပေါ့နောက်ပြီးတော့ကျွန်တော်နိုင်ငံတို့လည်းအခုတိတော့တင်သွင်းထားတာမရှိ
ဟုတ်ကဲ့ဆရာအဲ့ဒီကြော်ဒီပိုးလောက်လန်းနေနေမှုကပဲ
ဟုတ်ကဲ့အဓိကတော့အဲ့ပိုးလောက်လန်းမပေါက်ဖို့လုပ်တဲ့အခါမှာလည်းဘယ်နေရာတွေဥစားပေးရမလဲဆိုတော့ဟောတစ်မျိုးလုံးလှည့်ပတ်ပြီးတော့အကုန်လုံးကသာသိမ့်မလွယ်ဘူးဥစားပေးလို့ရမယ့်နေရာကဘာလဲဆိုကလေးတွေနီနီကက်ကက်နေတယ်သူကချေရလဲနေလဲမှာကြိုက်တဲ့ချင်းတယ်နေအချိန်မှာကလေးတွေနီနီကက်ကက်နေတဲ့နေရာမျိုးဥမာနေကလေးရင်းချောင်းတို့ချောင်းတို့မူဆိုချောင်းတို့ကျူရှင်တို့စတဲ့နေရာတွေမှာဥစားပေးပြီးတော့လှုပ်ဖို့ကောင်းတယ်နော်လှုပ်ဖြစ်နိုင်တော့အကုန်လုံးလှုပ်တာကောင်းတော့မဟုတ်လေတော်တော်ဥစားပေးလို့ရမယ်ဆိုတော့အဲ့နေရာတွေပါဒီပေါ်လာနေနေဥစားပေးလို့ရပါမယ်
ဟုတ်ကဲ့ဆရာတော့အဓိကချင်းကြားမပေါက်ဖွားဘူးပေါ့နော်ပေါ်လာလန်အစစ်မှကျူပြီးတော့မဖြစ်အောင်ကာကွယ်တဲ့သဘောပေါ့
ဟုတ်ကဲ့ပါ
နောက်တစ်ခုတော့ဆရာကြီးဆင်းရဲကိုဖြစ်လာခဲ့ပြီဆိုပါတော့နော်ခုနကာကွယ်တဲ့ကြားတွေကပဲအကိုက်မခံအောင်ကာကွယ်ဖို့အတွက်ဆိုရင
်အကိုက်မခံမို့ကခုနပြောတဲ့အထဲမှာတော့ပါတော့ပါပြီတော့ဘုံတော်ကတ်စစ်ပေါ့လောင်းထောင်ထောင်ဆိုတာနေလေချိန်မှာကလေးရင်းချင်းတော်ထောင်အိတ်ပေါ့လဲဆိုတာဒီပန်းအိုးတွေပေါ့ရေလဲဖို့ဖွင့်ဆိုတာပရင်ဘောက်ဒီပိုင်းဖွင့်ထားဖို့ပေါ့နော်အဲ့တော့အဲ့ဓာတွေကတော့အချိန်မကန့်အောင်ပေါ့နောက်တစ်ခါကလေးဆိုအင်းကြီးလိုက်လက်ချေပေါင်းမိချေပွဲပေါ့နော်ဘာလို့လဲသမိန်ချေပေါ့နော်အဲ့အဲ့ဒါပြီးလို့ရှိရင်တော့လုံးလို့ရတာကတော့ကျုပ်ဆေးတွေရှိပါတယ်ဟိုမော့စကီတိုရီပယ်လန့်ပေါ့နော်အချိန်မကန့်အောင်လိမ့်တဲ့ဆေးတွေရှိတယ်ဥပမာပြင်အော်ဒေါ်မော့ဆာရှိတယ်ပြင်ပြင်ကရပီတိုဆိုတာအရင်ကတော့ထုတ်တယ်အဲ့လိုဓာတွေကသူပြေတော့မှလိမ့်ထားရင်အညာလေးထွက်တဲ့အချိန်ကိုလှည့်သားလိုက်တယ်ပေါ့လေအချိန်ကိုမကန့်အောင်လုပ်ပေးတယ်စင်သေးွေထောင်းတာလည်းလောက်ကြပါလေ။ဒါပေမဲ့စင်သူကအနန္တတရားနည်းနည်းဒုက္ခပေးတော့ပေါ့နော်
။ဟုတ်ကဲ့ဆရာ။အဲ့တော့နောက်ဆုံးကျွန်တော်မမေးပြီးတော့တခြားအရေးကြီးတာကော
မှန်ကန်တဲ့ကုသမှုပေါ့နော်။ဆိုလိုတာကြားကြစေဆိုပါရာစတမောကလည်းဘာမှမပေးရပါဘူး။အဲ့ဒါလေးကျွန်တော်အဓိကပြောချင်တယ်ပေါ့နော်။အခုကဆရာဝန်တွေကိုယ်တိုင်ပါဖြစ်လဲဆိုလို့ရှိရင်မှာ Ibuprofen ဆိုလို့ရှိရင်အပြားကျတယ်။အမေရိကန်တို့ကတော့ဆိုပါရာစတမောသုံးလို့လို့ Ibuprofen ကိုအပြားကျစေသုံးပါလေ။အလေးကြီးပဲပေးပါလား။အမေကျွန်တော်နိုင်ငံတော့မပေးသင့်ဘူး။ဒါဆိုတော့အဲသွန်းလွန်တူကွေဖြစ်နိုင်တာကြီးပဲ။အဲဒီအချိန်မှာ Ibuprofen လို့ဟာမျိုးပေါ့နော်။အဲ့ဒါရင်တော့ Baspro ပေါင်းနဲ့တူပါလို့။ Aspirin ပေါ့နော်။အဲ့လိုဆေးတွေကအကြဲအဖျားတော့သက်သာတယ်။ဒါပေမဲ့ဒီသွန်းလွန်တူကွေဖြစ်နေလို့တွေးယူနေတယ်။နောက်တစ်ခုကလည်းကျွန်တော်တို့ဒီ suppository လည်းရှိတယ်ပေါ့နော်။ Voltaren တို့ပါလို့ပေါ့နော်။ Diclofenac အဲ့လိုမျိုးတွေထိုးဆေးတွေရောတောက်ဆေးတွေရောကြောဆေးတွေရောသူဆရာဝန်တွေကိုလည်းပေးတာတွေ့။အဲ့တော့သွန်းလွန်တူကွေမှာပေးမိရင်ပြန်မတန်းအနေနဲ့ရှိပါအဲ့တော့သွန်းတော်ကအဖျားကျဖို့အတွက်ပါရာစတမောတစ်ခုပဲသုံးနေတယ
်ဟုတ်ကဲ့ဆရာနောက်ရောဒီလွဲချော်မှုမရှိအောင်ရှောင်တင်တာရှိနေလားဆရာ
နောက်တစ်ခုကမက်ကလောင်ဖောက်တာပါနော်သမားတွေမှာတော့ဘယ်ကနေဘယ်သွန်းနေဘယ်လိုပြောလဲမသိဘူးပေါ့နော်မက်ကလောင်ဖောက်တယ်ဟောကချင်တို့ကတော့ချင်းတို့ကတော့စားချစ်တယ်ပေါ့ဟောအဲ့ဒါကြီးလုပ်တယ်မက်ကလောင်ဖောက်တယ်ဆိုတာအဲ့နဲ့ပေါ့နော်ဆိုတော့ဇူနာပါဝင်းနေလို့အဲ့နဲ့ဖောက်တယ်လက်ထိတ်ကလေးကိုဖောက်တယ်အဲ့လိုဖောက်တဲ့ခါကျတော့အကြီးကျယ်အော်ဟင်ငိုယူပြီးတော့ခွေးလေးပိုင်းပြန်လာတဲ့ခါကျတော့အပြားကျပေါ့နော်။ဒါမှတော့ဒါနဲ့ဘာမှဆက်ဆက်မှုမရှိဘူး။အဲ့လိုလုပ်တဲ့ကလေးတွေကဒီအကမတန်ရှင်သွေးစိတ်တက်တာတွေပဲဖြစ်ကုန်။အဲ့တော့သွေးနဲ့တကွေးကတစ်ဖက်ဒီသွေးစိတ်တက်တာတစ်ဖက်ဆိုတော့ပိုးပြီးတော့ရှုပ်သွားပြီးတော့ပိုးခက်ခဲသွားပြီးတော့ဆုံးရှုံးရတာကြီးရှိပါလား။အဲ့လိုပဲဒီချင်းတို့ချင်းတို့ဘက်မှာဆိုလဲစာချစ်တယ်ဆိုပြီးတော့ဒါလည်းဘုံလုံးချစ်တယ်လေရေပြားအကောင်းကိုချစ်လိုက်တော့မှန်တော့ရေပြားဆိုတာသဘာဝအကောက်ပဲ။အဲ့တော့ဒီနေရာမှာသွားပြီးတော့ပိုးဝင်တာတွေဖြစ်နေတော့ပေါ့။ကလေးကအဲ့လိုလမ်းဖြန့်ငိုတော့ခါကြတော့ဖျားခဏကြာပါတော့ပေါ့နော်။အဲ့လိုမျိုးတွေကမှားရွံ့တဲ့လုံဆောင်ချက်တွေပေါ့နော်။နောက်တစ်ခါဓာတ်စာရေးပေါ့နော်။ဓာတ်စာရေးကသွေးလင်းတို့ပဲဖြစ်ရင်ဓာတ်စာရေးတောက်အောင်။တချို့ကလည်းဆရာဝန်တွေကပိုးညွန်ကြတယ်ပေါ့။တနည်းကို၄လီတာတောက်အောင်မျိုးလို့ပါလို့ပြောတာရှိတယ်။မှန်တော့အဲ့လိုမဟုတ်ပါဘူး။သူကသွေးလင်းတို့ပဲဖြစ်ရင်ရှော့ရတတ်တယ်ပေါ့နော်။ဒါပေမဲ့ကလေးကနှုံနဲ့နှုံတော့ဖျားကြည့်ရင်ကိုကရေသားဆုံးရှုံးမှုများတယ်လေအဲကြတော့ရေတောက်ရမယ်ရေပြဲလည်းမဟုတ်အငံလေးပါပါပါသူကရေရထပ်တောက်ချင်တာကိုရေနဲ့အငံနဲ့တောက်ရမယ်ပေါ့နော်အချို့လည်းဒီအာဟာရဖြစ်အောင်ကယ်လိုရီရအောင်တောက်ရမယ်ပေါ့ဒါပေမဲ့ဓာတ်စားရည်လို့မဟုတ်ပါဘူးကျွလွန်တုတ်ကင်းမှာတော့ဥကအကောင်းပဲအဲတော့ရေရကြားရစားရပေါ့နော်ဘယ်လိုပုံစံနဲ့ဝင်ဝင်ပေါ့ဥမာသမင်းရစားခတ်တောက်လည်းရတောက်ဆဲပြုတ်ကိုစားခတ်တောက်လည်းရအချို့ရေစားခတ်တောက်လည်းရအဲလိုမျိုးရေစားတဲ့ကြားပေါ့နော်အဲလိုတနည်းနည်းနဲ့အဝေးအောင်လုပ်ပြလို့ရှိရင်ကြရပါ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ခင်ဗျာ
မြန်မာနိုင်ငံမှာဒီနှစ် ထဲတီသွေးလွန်တုပ်ကွေးယောဂပြင်းထန်နိုင်ခြေရှိနေတဲ့အချိန်မှာသွေးလွန်တုပ်ကွေးယောဂကာကွယ်နိုင်မှုပိုးလောက်လန်းနေတွေကိုနှိမ်နှင်းပေးဖို့အကြောင်းကိုဝင်းမင်းတင်ဆက်ပေးခဲ့တဲ့ကျန်းမာရေးခန္ဓာကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။အခုဆက်ပြီးတော့တိုင်းရင်းဒေသကသတင်းလွှာအစီအစဉ်ကိုတင်ဆက်ပေးကြပါမယ်။တိုင်းရင်းဒေသအသီးသီးကနောက်ဆုံးရအဖြစ်အပျက်တွေကိုတင်ပြထားတဲ့ဒီတိုင်းရင်းသတင်းလွှာအစီအစဉ်ကိုတော့ FEB ကတိုင်းရင်းသတင်းတောက်တွေကတင်ဆက်ပေးထားတာဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတွန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမအာမီပါနေဆက်ဒီကတန်ရင်သားတည်င်းထောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့နယ်မြေကန်ကရင်အမျိုးသားလူမျိုးရေးတပ်မတော် KNLA KNDO အဖွဲ့ကတည်ယူထားတဲ့ကရင်ပြည်နယ်မြောက်ရီမြို့နယ်တိဘောဘူစစ်ကောင်စီတပ်စခန်းကိုစစ်ကောင်စီဘက်ကကင်းထောက်လေရင်နဲ့ထောက်လန်းနေလို့တိုက်ပွဲတွေဖြစ်ပွားလာမှာကိုဒေသခံတွေကစိုးရိမ်နေကြပါတယ်။ရခိုင်ပြည်နယ်မှာစစ်ပွဲတွေကြောင့်ပိတ်ထားခဲ့ရတဲ့စာတင်ကျောင်းပေါင်း120ကျော်ကိုဒီနှစ်မှလည်းမဖွင့်လှစ်နိုင်သေးဘူးဆိုတာနဲ့စစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မူကြီးမင်းအောင်လှိုင်နဲ့မွန်ပြည်သက်ပါတီတို့တွေ့ဆုံဆွေးနွေးခဲ့ကြတဲ့အကြောင်းတွေကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါကရင်ပြည်နယ်မြောက်ရီမြို့နယ်တေဘောဘူစစ်ကောင်စီတပ်စခန်းကိုနယ်မြေခံ KNLA KNDO ကော့ပရာစစ်ကြောင်းတို့ဝင်ရောက်တိုက်ခိုက်သိမ်းယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကကင်းထောက်လေရင်တွေနဲ့နေရောညပါထောက်လန်းနေတာကြောင့်လေကြောင်းတိုက်ခိုက်မှုထပ်မံလှုပ်ဆောင်လာမှာကိုတရက်ခံတွေကစိုးရိမ်နေပါတယ်အဲ့ဒီတေဘောဘူစခန်းကိုနယ်မြေခံ KNLA ပူးပေါင်းတပ်ဖက်ကလုံခြုံရေးအပိုင်းနေရာပြလဲရှင်းလင်းမှုတွေလှုပ်ဆောင်တဲ့နောက်မှာကင်းထောက်လေရင်တွေမကြာခဏလာတာဖြစ်တယ်လို့တရက်ခံတွေကဆိုပါတယ်ပြီးခဲ့တဲ့မေလ18ရက်နေ့မှာစစ်ကောင်စီဒေဘောဘူစခန်းကို KNLA KNDO တပ်ကတက်ရောက်တိုက်ခိုက်သိမ်းယူတာဖြစ်ပြီးစခန်းတက်သိမ်းတဲ့အချိန်မှာစစ်ကောင်စီတပ်ဖက်ကအထိနာတာကြောင့်လေရင်နဲ့စစ်ကူလာရောက်ပစ်ခတ်တာတွေလည်းရှိနေပါတယ်
ရခိုင်ပြည်ဘက်မှာစစ်ပွဲတွေနဲ့ပဋိပက္ခတွေဖြစ်ပွားမှုကြောင့်ပိတ်ထားခဲ့ရတဲ့ဒေသတွေကစာတင်ကျောင်းပေါင်း120ကျောက်ကိုဒီနှစ်မှလည်းဖွင့်လှစ်နိုင်မှာမဟုတ်ဘူးလို့ပြည်내ပညာရေးယုံကနေတိရပါတယ်။အဲ့ဒီကျောင်းတွေကတော့2019ခုနှစ်ကပဋိပက္ခတွေဖြစ်ပွားခဲ့တဲ့ပူရီတောင်နဲ့မောင်တော်မြို့နယ်တွေကစာတင်ကျောင်းတွေအပါအဝင်ရခိုင်တပ်တော် AA နဲ့စစ်ကောင်စီတို့အကြဖြစ်ပွားခဲ့တဲ့ရတိတောင်နဲ့ကြောက်တော်စာတယ်မြို့နယ်တွေထဲကစာတင်ကျောင်းတွေဖြစ်တယ်လို့ပြည်내ပညာရေးမှူးဥပထွေးစင်ကပြောပါတယ်။2020ပညာတင်နှစ်မှာရခိုင်ပြည်ကအခြေခံပညာတန်းကျောင်းပေါင်း3100ကျော်နဲ့ဘုံတော်ကြီးပညာတင်ကျောင်း80ကျော်အပါအဝင်ကိုပိုင်ထက်တန်းကျောင်း50ကိုဖွင့်လှစ်မှာဖြစ်တယ်လို့သိရပါတယ်
ကချင်ပြည်နယ်မြောက်ပိုင်းပူတောင်မြို့နယ်အတွင်းမှာစစ်ကောင်စီတပ်နဲ့ကချင်လွတ်လပ်ရေးတပ်မတော် KIA တို့အကြားမေလ23ရက်နေ့မနက်ပိုင်းမှာတိုက်ပွဲဖြစ်ပွားခဲ့ပါတယ်။ဆွန်ဘရာဘုံကနေတက်လာတဲ့စစ်ကောင်စီစစ်ကြောင်းကိုပူတောင်မြို့နယ်မိုင်40ခန့်အကွာမှာရှိတဲ့လုံရှာရန်ကျေးရွာအုပ်စုဝင်တန်ကြာကျေးရွာနဲ့ဆွန်ဘီယန်ကျေးရွာအကြားမှာရှိတဲ့ဘတ်ချောင်းနဘေးမှာ KIA တပ်ကလက်နက်ကြီးလက်နက်ငယ်နဲ့စောင့်ကြိုပစ်ခတ်ခဲ့တာဖြစ်ပါတယ်။အပြန်လည်ပစ်ခတ်မှု10မိနစ်ခန့်ရှိပြီးစစ်ကောင်စီရဲ့ကားနှစ်စီးလက်မဘေးကြောက်တဲ့ကြထိခိုက်သိမ်းဆုံးမှုတွေရှိတယ်လို့ခရီးသွားပြည်သူတယောက်ကပြောပါတယ်။အဲဒီစစ်ကြောင်းဟာမေလ17ရက်နေ့ကမြစ်ကြီးနားကနေစတင်ထွက်ခွာလာတာဖြစ်ပြီးမြစ်ကြီးနားပူတာကိုလက်မတစ်လျှောက်မှာရှိတဲ့နမ်ခမ်စုပ်ခါမိုင်ထောင်ရွာနဲ့အနီးတဝိုက်မှာကချင်လွတ်လပ်ရေးတပ်မတော် KIA နဲ့တိုက်ပွဲ3ကြိမ်ထပ်မံဖြစ်ပွားခဲ့တယ်လို့ရွာသားတွေကပြောပါတယ်။
မွန်ပြည်တပ်ပါတီထင်းချုံနယ်မြေမော်လမြိုင်ခရိုင်တွင်းရှင်မွန်ကြီးရာကြီးအကဲတွေစုပေါင်းပြီးကြာရင်စိတ်ကြီးမြုံနယ်ရှိကရင်စစ်ပေးဆောင်တွေကိုမေလ19ရက်နေ့ကဆိုင်800တွားရောက်လူတန်းခဲ့တယ်လို့ NMSP မော်လမြိုင်ခရိုင်တွင်းရင်မူနိုင်ပညာမဲ့ဆန်းကပြောပါတယ်ကြာရင်စိတ်ကြီးမြုံနယ်ရှိတရယ်ကွင်းကွန်ကတောင်ဖာတလဲရွာတွေကိုဆိုင်800ထောက်ပံ့ပေးခဲ့တယ်လို့သူကပြောပါတယ်မြန်မာစစ်တပ်နဲ့ကရင်မျိုးသားစီယုံကဲညူတပ်ဖွဲ့တို့ကြားအခုလဆန်းပိုင်းကဖြစ်ပေါ်ခဲ့တဲ့တိုက်ပွဲတွေကြောင့်ကြာအင်းစိတ်ကြီးမြုံနယ်ဝင်းရော်ဒေတာရှိကရင်ကျေးရွာတွေဖြစ်ကြတဲ့ကလေးမြုံဟောင်းကလေးရွာလေးတခွန်တိုင်းနန်းတိုင်းထွန်စားတဲ့ကြေးရွာကစစ်ပေးဆောင်တထောင်ကျော်ကနေရဆွန့်ခွာပြီးပေးလို့ရွာဝင်းရော်ချောင်းအရှိတ်ပက်ချမ်းမွန်ပြည်တပ်ပါတီတင်းချုံနယ်မြေဘက်ကိုထွက်ပြေးတင်းဆောင်ရောက်ရှိလာခဲ့ကြတာဖြစ်ပါတယ်
ရှမ်းပြည်မြောက်ပိုင်းမူဆယ်မြို့နယ်မှာ BGAF အမည်နဲ့ဒေသခံတွေစီကနေစက်ကြေးတောင်းနေပါတယ်။မေလ24ရက်နေ့မှာစက်ကြေးငွေကျသိန်း100ကို Wave Money နဲ့ငွေလွှဲပေးဖို့ရေးထားတဲ့စာတစောင်းကိုမူဆယ်မြို့တောင်ရက်ကွက်ကဒေသခံတယောက်ရဲ့နေအိမ်ထဲကိုအတမိုင်းပစ်ပြီးမနေ့အစောပိုင်းတနင်္လာခန့်ကခြံဝင်းထဲပစ်တင်ထားတယ်လို့ဒေသခံတွေကပြောပါတယ်။အဲ့ဒီအဖွဲ့ဟာဒေသတွင်း PDF အဖွဲ့လည်းမဟုတ်တလို့ဘယ်ကအဖွဲ့လဲဆိုတာတိတိကျကျမသိရကြောင်းနဲ့အခုလိုစီးပွားပြနေတဲ့ကာလခိုးဆိုးလူရဲမှုတွေနေ့တိုင်းလိုလိုရှိနေတဲ့ကာလမှာမတမာနီးနဲ့လိန်စားနေတဲ့အဖွဲ့တွေလည်းအများများလာတယ်လို့မူဆယ်တရက်ခံလူငယ်တူကပြောပါရယ်စစ်အာဏာသိမ်းပြီးတနစ်ကြော်ကြကာလအတွင်းမူဆယ်မြို့မှာရွှေဆိုင်ငွေလဲဆိုင်ဖုံးဆိုင်ကွန်ပစ္စည်းရောင်းတဲ့ဆိုင်တွေနေ့ခင်းကြောင်တောင်တပြတိုက်ခံရမှုကဆယ်မှုကျော်ရှိနေပြီဖြစ်ကြောင်းလည်းမူဆယ်ကလူငယ်ကပြောပါရယ်
အခုတော့သတင်းလွှာတွေကိုတင်ဆက်ပေးသွားမှာပါစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်နိုင်နဲ့မွန်ပြည်သက်ပါတီ NMSP ရဲ့ဒုဥက္ကဋ္ဌနိုင်အောင်မင်းတို့မေလ23ရက်နေ့မှာတွေ့ဆုံဆွေးနွေးခဲ့ကြပြီးဖက်ဒရယ်မူပြထိုင်းရေးနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတည်ချရေးဆွေးနွေးရေးဆွေးနွေးတင်ပြခဲ့တယ်လို့မွန်ပြည်သက်ပါတီတာဝန်ရှိသူတွေကပြောပါတယ်ဒီအကြောင်းကိုတော့မိကလျာမောင်ကစူးစီးတင်ဆက်ပေးထားပါတယ်ရှင်
စစ်ကောင်စီအဖွဲ့နဲ့တွဲဆုံမှုမှာဖွဲ့တယ်မူပြတ်ထန်းရေးနဲ့မွန်ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတည်ကြားရေးဆွဲနိုင်ရေးတို့ကိုတင်ပြခဲ့တယ်လို့မွန်ပြည်တပ်ပါတီပြောခွေရနိုင်အောင်မငေးကအခုလိုပြောပါဗျာ။
ကျွန်တော်တို့တင်ပြချက်ကဖက်ဒရယ်ပြည်တော်စုဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအခြေခံမူချမှတ်ဖို့အတွက်ဒါကိုပြထားရေးကိစ္စကျွန်တော်တင်ပြတယ်။ပြည်နယ်ဖွဲ့စည်းပုံအခြေခံဥပဒေတည်ချရေးဆွဲဖို့အတွက်ကြံပြခဲ့ပါတယ်။မွန်ပြည်နယ်ဖွဲ့စည်းပုံရှိကောင်းပြည်ရေးဆွဲလုပ်ငန်းစဉ်ဆွဲတဲ့အခါကျရင်ပြည်နယ်ပြည်မှာရှိတဲ့လူမျိုးတွေပေါ့နော်အဲ့ဒါလည်းကျွန်တော်တို့လွတ်လွတ်လပ်လပ်ဆွေးနွေးဖို့ဒါလည်းဆွေးနွေးခွင့်ပြုဖို့ဒါလည်းကြံပြခဲ့ပါတယ်။အဲ့တော့ကျွန်တော်တို့မော်မျိုးသားရေးရာကိစ္စတွေနဲ့မွန်ပြည်သက်ပါတီကိစ္စတွေဒါလည်းအချင်းကြံပြခဲ့ပါတယ်ခင်ဗျ။
လက်ရှိနိုင်ငံရေးစက်တဲကိုဘယ်လိုဖြည့်ရှင်းသွားမလဲဆိုတာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုမွန်ပြည်သက်ပါတီကမေးမြန်းခဲ့တယ်လို့နိုင်အောင်မငေးကဆိုပါတယ်။
အဲ့တော့လက်ရှိဖြစ်ပေါ်တဲ့နိုင်ငံရေးချက်တဲမျိုးကစစ်ချင်းဖြစ်ဆော့သွားဖို့ဘယ်လိုစီမံထားသလဲအဲကဲကျွန်တော်တို့မေးမြန်းတာကိုလည်းကျွန်တော်တို့လက်ရှိဆက်ဖွဲ့နဲ့ဆွေးနွေးပြီးတဲ့ခါကျမှပြောဒီနိုင်ငံရေးပါတီနဲ့ဆွေးနွေးပြီးတဲ့ခါကျမှရောဆက်လက်အကောင်ပြပေါ်ဖို့တက်လည်းညီနိုင်ဖြစ်ရှင်းသွားဖို့တရားထားတာရှိပါတယ်ခါက
ျဆွေးနွေးပွဲဟာစစ်ပွဲနဲ့ကောင်းတာမို့အဲ့ဒီကနေတသိပြီးတသိယုံကြည်မှုရရှိသွားနိုင်တဲ့သဘောရှိတယ်လို့ပအုပ်မျိုးသားလွတ်မြောက်ရေးအဖွဲ့ချုပ်PNLO ဂုံဒုဆောင်နိုင်ရကခွန်ဥက္ကာကပြပါတယ်
။သူတွေဘွဲဖွင့်ထားရဲ့ဘာနဲ့ခေါ်ရဲ့ဘာနဲ့စစ်ပွဲကိုပြန်သွားခြင်းနဲ့ဆိုတော့လည်းမကောင်းပြန်။ဒါကြောင့်သူတွေဘွဲတကားဖွင့်ထားရင်အတိရှိရှိဆိုတော့မောင်မြင်တော့လည်းကြီးလို့မရဘူးဆိုတော့လည်းစစ်ပွဲလာကြောင်းရွေးချယ်ပဲရွေးကြပါဗျာ။လို့ဆိုတော့သူတွေဘွဲခေါ်တယ်ဆိုတဲ့အတာစစ်ပွဲထက်တော့ကောင်းတာပေါ့
။မွန်ပြည်တပ်ပါတီနဲ့စစ်ကောင်စီတို့တွေ့ဆုံဆွေးနွေးပွဲမှာဗိုလ်ချုပ်မှုကြီးမြန်အောင်လှိုင်ဒုတိယဗိုလ်ချုပ်မှုကြီးဆိုဝင်ဗိုလ်ချုပ်ကြီးမြတ်ထွန်းဦးတို့ပါဝင်ပြီးတော့မွန်ပြည်တပ်တီဒုဥက္ကဋ္ဌနိုင်အောင်မင်းနဲ့အတူတွဲဘက်အတွင်ရေးမှူးနိုင်ဝင်းလှပြည်ရင်းရေးရတာဝန်ကနိုင်ပညာလေတို့တက်ရောက်ခဲ့ကြပါတယ်ရှင
်ဆက်ပြီးတော့စစ်ရေးပဋိပက္ခတွေဖြစ်ပွားနေတဲ့ကရင်နဲ့ကယားဂရီနီပြည်နယ်မှာအမျိုးသမီးတွေကိုစစ်ကောင်စီတပ်ကပေါ်တာထမ်းဖို့နဲ့လူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေကိုစစ်တပ်ကအာဏာသိမ်းလိုက်တဲ့နောက်ပိုင်းမှာပို့ပြီးတော့လှုပ်ဆောင်လာတယ်လို့အမျိုးသမီးအဖွဲ့တွေနဲ့လူခွင့်ရေးလှုပ်ရှားသူတွေကပြောပါတယ်ဒီကြောင်းကိုတော့ကျမအမီကနေစူးစီးတင်ဆက်ပေးသွားမှာဖြစ်ပါတယ်စစ်ရေးပဋိပက္ခတွေပြင်းထန်စွာဖြစ်ပွားနေတဲ့ကရင်ပြည်နယ်နဲ့ဂရင်းနီပြည်နယ်တွေမှာတော့စစ်ကောင်စီတပ်ဖွဲ့တွေဟာအမျိုးသားတွေတင်မကပဲအမျိုးသမီးတွေကိုပါလူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေပို့ပြီးတော့လှုပ်ဆောင်လာနေတယ်လို့ကရင်အမျိုးသမီးအစည်းအရုံး KWO တွဲဖက်အတွင်းရေးမှူးနဲ့နော်စစ်စေးဟဲကပြောပါတယ်
စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီအခုကရင်ပြည်နယ်ထဲမှာဆိုလို့ရှိရင်ဒီအမျိုးသမီးပေါ်တာဆွဲတာတော့အခုဟိုဘယ်လိုပြောမလဲများလာတာပေါ့နော်အဲ့ဒါဆိုတော့အမျိုးသမီးတို့တစ္ဆန်ဖြစ်နေဒီလမ်းပြအနေနဲ့ခေါ်တဲ့တစ္ဆန်ဖြစ်နေခေါ်တဲ့သူတို့ဟိုစမောသူများတို့ပြည်မှာကြောက်လို့လေနော်အမျိုးသမီးတို့သူတို့လူသားပုံစံခေါ်သွားတာလေနော
်ကရင်ပြည်နယ်တွေကစစ်ရေးပဋိပက္ခဖြစ်ပွားနေတဲ့ KNU တပ်မဟာ1တထုံခရိုင်တပ်မဟာ6မြဝတီဒူပလာယာခရိုင်နဲ့တပ်မဟာ5ဖာပွန်မူဒရခရိုင်တို့မှာစစ်ကောင်စီတပ်ကဒေသခံတွေကိုပေါ်တာထမ်းဖို့နဲ့လူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေကိုအများဆုံးလှုံ့ဆော်နေတယ်လို့ကရင်လူ့ခွင့်ရေးအဖွဲ့ KHRG ပြောရေးဆိုခွင့်ရှိသူစောနန္ဒာစုကပြောပါတယ်
တမတိတဲ့ချမ်းမှာသူပြင်းဒီဒီစက်တင်ဘာလအတွင်းတော့ငါချစ်ပွားခဲ့တဲ့ရွာသားရောက်လေးဤရာကျော်ဖန်ဆင်းမှုမှာဆိုလို့ရှိရင်အမျိုးသမီးတွေကိုသူတို့ကနေစာနာကျက်ခံနေလည်းနဲ့ခင်ဗျာပြေးဆိုင်တာမျိုးနေပြီးလောက်တာတရှိတယ်ပြီးလို့ရှိရင်လည်းကျွန်တော်တို့တမတိရဲ့တမ9ရဲ့တမ6ရဲ့ချစ်ပွားခဲ့တာပေါ့
မေလာဒုတိယအပတ်မှာလဲ KNU တမဟာတက်နေမြေတထုံခရိုင်ဘီလင်းမြို့နယ်အတွင်းကဒေသခံ90ကျော်ကိုစစ်ကောင်စီတပ်နဲ့ BGF တပ်ဖွဲ့တွေကဖမ်းဆီးခေါ်ဆောင်သွားပြီးဒီနေ့အချိန်ထိပြန်လည်လွတ်မြောက်လာတာမရှိသေးဘူးလို့လဲဆိုပါတယ်ကရင်ပြည်နယ်အပြင်ဂရင်းနီပြည်နယ်ဘက်မှာလည်းစစ်ကောင်စီတပ်ဖွဲ့တွေကအမျိုးသမီးတွေကိုဖမ်းဆီးခေါ်ဆောင်တာတွေရှိနေတယ်လို့မြန်မာအမျိုးသမီးတပ်မက BWU တွဲဖက်အတွင်းရင်းမှုတက်ဇူဇူးကပြောပါတယ်
ပြောတူတွေပဲကိုယ့်ရဲ့ data မှာစံစဘာ site ကြိုးရင်းနဲ့တောင်းရသွားရင်းနဲ့အဖမ်းခံရတာတွေရှိတယ်ဓာမျိုးတွေပေါ့နော်ကျွန်တော်ဒါကတော့အမျိုးသမီးမှမဟုတ်အမျိုးသားတွေလည်းအများစုကြုံရတယ်ပေါ့နော်ဒါထက်မှအထက်မှာမှအမျိုးသမီးတွေလည်းပါဝင်နေဆိုတဲ့ဟာတော့ကျွန်တော်တို့ဒီကိုနေပြည်နယ်ကတချို့အရက်ဖက်အဖွဲ့အစည်းတွေရဲ့ဒီထုတ်ပြန်ကြေညာချက်တွေပြီးလို့စစ်တမ်းတွေရတော့ကျွန်တော်တို့တွေ့ရတယ်ပေါ့လေနော်ခုနောက်ပိုင်းကတော့အာဏာသိမ်းမှုတွေဖြစ်ပြီးနောက်ပိုင်းဆိုရင်တော့ပိုပြီးဖြစ်လာတာပေါ့လေဒီဟာပိုကြားလာတယ်ပေါ့နော်ဟိုပေါ်တာဆွဲတာတော့အဲ့လိုလူသားတိုင်းဖြစ်ခေါ်တာလည်းတော့ပေါ့
တိုင်းနာဒေတာတွေမှာစစ်တကအမျိုးသမီးတွေကိုပေါ်တာထမ်းမှုနဲ့လူသားတိုင်းအဖြစ်ဖမ်းဆီးခေါ်ဆောင်မှုတွေကအခုမှတင်မဟုတ်ပဲအရင်စစ်အစိုးရလက်ထက်အဆက်ဆက်ကလှုပ်ဆောင်ခဲ့ကြတဲ့လူ့ခွင့်ရေးချိုးဖောက်မှုတစ်ခုဖြစ်တယ်လို့အမျိုးသမီးအဖွဲ့တွေကပြောဆိုထားပါတယ်ရှင်အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ကရင်ပြည်နယ်မြောက်ရီမြို့နယ်တေဘောဘိုစစ်ကောင်စီတပ်စခန်းကိုနယ်မြေခံ KNLA KNDO အဖွဲ့ကဝင်ရောက်တိုက်ခိုက်သိမ်းပိုက်ယူပြီးတဲ့နောက်မှာစစ်ကောင်စီတပ်ဖက်ကကင်းထောက်လေယာဉ်နဲ့ထောက်လာနေပြီးလေကြောင်းတိုက်ခိုက်မှုထပ်မံလှုပ်ဆောင်လာမှာကိုဒေသခံတွေကစိုးရိမ်နေပါတယ်။ရခိုင်ပြည်နယ်မှာစစ်ပွဲတွေကြောင့်ပိတ်ထားခဲ့ရတဲ့ဒေသတွေကစတင်ကြောင်းပေါင်း120ကျော်ကိုဒီနှစ်မှလည်းဖွင့်နိုင်မှာမဟုတ်သေးဘူးလို့ပြည်နယ်ပညာရေးမှူးရုံးကနေသိရပါတယ်။
တော်ရရှင်တွေအခုနားဆင်နေကြကြတာကတော့နေဆက်ဒေတာတိုင်းသားသတင်းထောက်တွေကနေအပတ်စဉ်တင်ဆက်ပေးသွားမယ့်တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံကြရအောင်ပါရှင်။ကျမကအမီပ
ါ။တိုင်းရင်းသတင်းထောက်တွေတင်ဆက်ပေးခဲ့တဲ့အပတ်စဉ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်။ကြာသာပတေးနေ့ညရဲ့အပတ်စဉ်ကဏ္ဍအစီအစဉ်တွေကတော့ဒီလောက်ပါပဲ။ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အပတ်စဉ်အစီအစဉ်တွေကိုမနေ့ပြန်တောက်ကြမနေ့ခင်းမှလည်းတစ်လှည့်ပြန်ပြီးတော့ထုတ်လွှင့်ပေးမှာမို့စောင့်မျှော်နားဆင်နိုင်ပါတယ်။အစီအစဉ်တွေမကြခင်အဆုံးသတ်တော်မှာမို့ကြာသာပတေးနေ့ညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မုံကတလှည့်ပြောပြပေးပါအောင်ရှင်။
Texas ပြည်နယ် Uvalde မြို့ကမူလာရန်ကလေးငယ်16ယောက်နဲ့ဆရာမနှစ်ယောက်ကိုပြစ်တက်ခဲ့တဲ့ဆဲကျော်တက်တနတ်သမားဟာပြစ်ခတ်မှုမလုပ်ခင်လေးမှာမူလာရန်ကျောင်းကျောင်းကိုသွားပြစ်ခတ်မယ်ဆိုတဲ့အကြောင်းလူမှုကွန်ရက်ပေါ်မှာတိတဲ့ message ရေးသားခဲ့တယ်လို့ Texas ပြည်နယ်အုပ်ချုပ်ရေးမှူး Greg Abbott ကပြောပါရတယ်။တနတ်သမားကျောင်းကိုဝေပြစ်ခင်မိနစ်30အလိုမှာသူ့ရဲ့အဖွားကိုသွားပြစ်မယ်လို့ Facebook ပေါ်မှာပထမရေးပါရတယ်။မကြာခင်မှာပဲအဖွားကိုပြစ်ခတ်ခဲ့တယ်လို့လူမှုကွန်ရက်မှာထပ်ပြီးတော့ရေးပါရတယ်။အဲဒီနောက်မှာပဲမူလာရန်ကျောင်းတစ်ကျောင်းကိုသွားပြစ်ခတ်တော့မယ်လို့တနတ်သမားကရေးသားပါရတယ်။အဲဒီလိုမျိုးရေးသားချိန်နဲ့ကျောင်းမှာပြစ်ခတ်ချိန်ဟာ15မိနစ်တောင်မချဘူးလို့အုပ်ချုပ်ရေးမှူးကပြောပါရတယ်။ American ပြည်ထောင်စုမှာတနတ်ရောင်းချမှုတွေကိုကန့်သတ်ချက်တွေချမှတ်ချိန်တက်ပြီလို့လည်းသမ္မတဂျိုးဘိုင်ဒန်ကပုံထုံးနေတော့ကပြောကြပါရတယ်။တရုတ်နိုင်ငံပေါ်အမေရိကန်ပြည်ထောင်စုထားရှိတဲ့မဟာဗျူဟာနဲ့ပတ်သက်တဲ့မိန့်ခွန်းကိုအမေရိကန်နိုင်ငံသားရဲ့ဝန်ကြီးအန်တိုနီဘလင်ကင်အခုအတန်းလွှင့်နေတဲ့အချိန်မှာပြောကြားနေပါတယ်။တရုတ်နိုင်ငံနဲ့သဘောထားမတူညီတဲ့ကိစ္စတွေကိုတန်တမာရေးအရဖြေရှင်းနိုင်အောင်လို့တိုးမြှင့်လှုပ်သွားမယ်တဲ့ချိန်ထဲမှာတရုတ်နိုင်ငံနဲ့စီးပွားရေးကုန်သွယ်ရေးအရတာဝန်တိစွာရှင်းပြမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးကပြောပါတယ်။ထိုင်ဝမ်နဲ့ပတ်သက်လို့လည်းအမေရိကန်မူဝါဒမပြောင်းလဲဘူးဆိုတာထပ်မံပြောကြားပါတယ်။တရုတ်တပြည်တော်မူကိုအမေရိကန်ကဆက်လက်ဆွဲကင်ထားပြီးတော့ထိုင်ဝမ်အကျိုးစီးပွားနဲ့ဖွံ့ဖြိုးတိုးတက်ရေးကိုလည်းအားပေးထောက်ခံသွားမယ်ဆိုတာကိုနိုင်ငံသားရေးဝန်ကြီးဘလင်ကန်ကသူ့ရဲ့မိန့်ခွန်းမှာပြောကြားခဲ့ပါတယ်။မြန်မာတနိုင်ငံလုံးငွေပေးချေမှုကိစ္စအလုံးကိုကြက်ငွေနဲ့သာအသုံးပြုရမယ်လို့ဗဟိုဘဏ်ကထုတ်ပြန်လိုက်ပါတယ်။ပုဂ္ဂလိကဘဏ်လုပ်ငန်းတွေအစိုးရဒီခါမှာပုဂ္ဂလိကလုပ်ငန်းတွေအစိုးရအဖွဲ့အစည်းတွေနဲ့ပတ်သက်တဲ့ငွေပေးချေမှုအလုံးကိုနိုင်ငံသားငွေအစားကြက်ငွေနဲ့သာပေးချေရမှာဖြစ်တယ်လို့ဗဟိုဘဏ်ဒုဥက္ကဋ္ဌအဝင်းတော်က VOA မြန်မာပိုင်းကိုပြောပါတယ်။ကရင်မျိုးသားအစည်းအရုံးကရင်အမျိုးသားလွတ်မြောက်ရေးတပ်မတော်ငြိမ်းချမ်းရေးကောင်စီ KNU KNLAPC ဥက္ကဋ္ဌစောထော်လေးနဲ့ကိုယ်စားလှယ်အဖွဲ့ဟာဒီစစ်ကောင်စီဥက္ကဋ္ဌဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့ဒီကနေ့နေပြည်တော်မှာတွေ့ဆုံခဲ့ပါတယ်။ပြည်ထောင်စုအကျိုးကိုကြည့်ပြီးတော့ဆောင်ရွက်ရမယ့်အခြေအနေတွေကိုစစ်ကောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဘက်ကဆွေးနွေးခဲ့တယ်လို့စစ်ကောင်စီကထုတ်ပြန်တဲ့သတင်းမှာဖော်ပြပါရရှင်။ ချာလာရင်းညရဲ့သတင်းချင်းချုပ်ကိုမဆုမြင့်မောင်ကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညအတွက်အစီအစဉ်ထုတ်လို့ရေးမှုကအလိမ်မှာဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဘတ်စကိုဘောလရစ်နဲ့ပီဂျေအလျက်တို့ဖြစ်ပါတယ်ကျွန်မကဆုမွန်မှာဒီညအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ဗီအိုအေကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကိုအစီအစဉ်ပြီးပြ
This program has come to you from the Voice of America, Washington.